Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February လ20ရက်စနေနေ့ညဘက်9:00နာရီ20မိနစ်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ Line to meter 24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ဝင်းမင်ပါ။ကိုရဲကောင်းတဲ့အတူဒီနေ့ထေတန်းရောက်တဲ့တဲ့ကိုပြောပြပေးမှာပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့လေပြားနိုင်ငံမှာ IS Islam စစ်သွေးကြွတွေကိုအမေရိကန်လေကြောင်းတက်ခတ်ရမှာစာဗီးယားတာဝန်ထမ်းတွေသေဆုံးခဲ့ရပါတယ်။ဆီးရီးယားမှာတော့အဖြစ်အပျက်မအောင်မြင်ခဲ့တဲ့အပေါ်အမေရိကန်နဲ့ရုရှားတို့ကကြောက်ဝင်ကြိုးပမ်းနေကြပါတယ်။ပြည်ထောင်ဝန်ကြီးချုပ်ကတော့ EU မှာပြည်ထောင်နိုင်ငံဆက်ပါရေးဆန္ဒခံယူပွဲကိုဇွန်လမှာလှုပ်သွားမယ်လို့ကြေညာလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါနန်းလောင်ရေ
။ကောင်းပါပြီရှင်။စီရီးယားပဋိပက္ခတွေပြင်းထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဖက်မှာအခုရက်ပိုင်းတိုက်ပွဲတွေခဏရပ်တန့်သွားပေမဲ့လို့စီရီးယားအခြေအနေကတော့တင်မာနေဆဲဖြစ်ပါတယ
်။လူမှုကွန်ရက်ကစားတင်းမီဒီယာတွေကစားအကုန်လုံးလူမျိုးရေးဆန်ဆန်ပုံစံမျိုးထွက်လာတော့ကျွန်တော်တို့လည်းရန်ဆိုးရင်တော့ရှမ်းလူငယ်ကွန်ရက်အနေနဲ့တော့လူမျိုးရေးပဋိပက္ခဆန်ဆန
်ရှမ်းလူငယ်ကွန်ရက်ကစိုင်းနော်စိုင်းပြောသွားတာပါရှင်။အပြည့်စုံကိုတော့တင်းတွေအပြီးမှတင်ဆက်ပေးပါမယ်။ဒါအပြင်နိုင်ငံတကာသတင်းဆောင်မှာတော့ပုံစံအမျိုးမျိုးရှိတဲ့အသီးတွေကိုရွေးချယ်ကောက်ပေးနိုင်မဲ့အစ်မြင့်နည်းပညာတွေအသုံးပြုထားတဲ့ဆက်ရုပ်ကိုဗြိတိန်နိုင်ငံမှာတည်ထွင်လိုက်တဲ့သတင်းကိုတင်ပြသွားမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုလည်းကြားဖို့ရှိသလိုဒုတိယပိုင်းနိုင်ဝဲမှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကိုရဲကောင်းတို့ကပြောပြပေးကြပါအောင်ရှင်။
လီဗျားနိုင်ငံ IS Islamic စစ်သွေးကြွတွေပေါ်မနေ့ကအမေရိကန်လေကြောင်းတက်ခဲမှုကြောင့်နိုဝင်ဘာလတည်းကထိန်းသိမ်းခံထားခဲ့ရတဲ့ဆာဗီးယားတိုင်းရင်းဝန်ထမ်းနှစ်ဦးသေဆုံးသွားခဲ့ပါတယ်။မနေ့ကဒီလေကြောင်းတက်ခဲမှုမှာနိုင်ငံအနောက်ဘက်က IS စစ်သွေးကြွတင်တန်းကြောင်းကိုပြစ်မှတ်ထားတက်ခဲခဲ့တာဖြစ်ပါတယ်။ဆာဗီးယားနိုင်ငံရဲ့ဝန်ကြီးအဖီကာဒက်စီအနေနဲ့ဒီနေ့ပဲ background မြို့မှာသတင်းစာရှင်းလင်းပေးလို့ပြီးအခုလိုထုတ်ပြောရမှာဒီသေဆုံးသူနှစ်ဦးဟာတန်ယုံဆက်သွေးရာရှိစလာဂျနာစတန်ကိုဗစ်နဲ့ကားဒရိုင်ဘာဂျိုဗီကာစတက်ပစ်တို့ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ဝန်ကြီးဒေးဆစ်ကပဲမနစ်နိုဝင်ဘာလတုန်းကဆာဗီးယားတန်အမတ်အပါဝင်သူတို့တန်တမန်ရင်တက်ကိုလေပြားကမ်းခြေဆာဘရာသာမြို့မှာပြစ်ခတ်ခဲ့ရစဉ်ဒီတည်ဆုံသွားတဲ့သူနှစ်ဦးပြန်ပြီးဆွဲခံရတာဖြစ်တယ်လို့ရှင်းပြပါတယ်။ဝန်ကြီးဒေးဆစ်ကဆက်ပြီးအခုလိုသူတို့နှစ်ဦးတည်ဆုံသွားရတဲ့တရင်ကိုနိုင်ငံခြားအရာရှိတွေစီကဆာဗီးယားအစိုးရကိုပြောပြခဲ့တာဖြစ်ပေမဲ့လီဗျားအစိုးရဘက်ကတော့အတိအပြုပေးထားတာမရှိသေးဘူးလို့ဆက်ရှင်းပြပါတယ်။မနေ့တောက်ကြနေ့မှာအမေရိကန်စစ်လေယာဉ်တွေသုံးပြီးတူနီရှားနယ်စပ်နာလီဗျားဘက်မှာရှိတဲ့ IS Islamic စစ်သွေးကြွတင်တန်းကြောင်းကိုတိုက်ခတ်ခဲ့ရမှာအထူးအပြစ်မှတ်တွေကိုထိသွားခဲ့ပြီးစစ်သွေးကြွအဖွဲ့ဝင်တဲ့ဒါဇင်နဲ့ချီတည်ဆုံသွားခဲ့ပါတယ်။ဒီလေကြောင်းတိုက်ပွဲထဲမှာဒီ Islam စစ်သွေးကြွအဖွဲ့ခေါင်းဆောင်တူဖြစ်တဲ့ Nuruddin Chuchain ကြာဆုံးသွားဖို့များတယ်လို့အမေရိကန်ကာကွယ်ရေးအရှိတွေက Washington မြို့တော်မှာထုတ်ပြောလိုက်ပါတယ်ခင်ဗျ။
ပြီးခဲ့တဲ့တောက်ကြနေကစီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုခေတ္တရပ်ထားဖို့စီစဉ်ထားတဲ့အတိုင်းအောင်မြင်မှုမရခဲ့တဲ့နောက်အမေရိကန်နဲ့ရုရှားနိုင်ငံတွေဟာစီးရီးယားအပြစ်ခတ်ရစဲသဘောတူညီချက်တွေကြောင်းဝင်ညှိနှိုင်းပေးဖို့ဆွေးနွေးမှုတွေကိုစတင်လိုက်ကြပါတယ်။စီးရီးယားနိုင်ငံမှာရန်သူအဝိုင်းခံထားရတဲ့ဒေသတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့ရမှာအထောက်အကူဖြစ်စေဖို့အတွက်ရန်လိုတိုက်ခိုက်မှုတွေကိုကာလရှည်ကြာရပ်ထားဖို့နီလန်းတွေကိုရှာဖွေကြဖို့အတွက်နှစ်နိုင်ငံကတာဝန်ရှိသူတွေဟာတောက်ကြနေညနေကဂျနီဗာမြို့မှာစတင်ဆွေးနွေးကြပါတယ်။နိုင်ငံ18နိုင်ငံပါဝင်တဲ့နိုင်ငံတကာစီးရီးယားပံ့ပိုးရေးအဖွဲ့ဟာကုလသမဂ္ဂရဲ့လမ်းညွှန်ချက်အောက်မှာစီးရီးယားအပြစ်ခတ်တိုက်စားရေးအပြစ်ခတ်ရစဲရေးအလို့အဖွဲ့ကိုဖွဲ့စည်းဖို့လွန်ခဲ့တဲ့ရှစ်ရက်ကမြူးနစ်မြို့မှာကျင်းပတဲ့အစည်းအဝေးမှာသဘောတူညီခဲ့ကြတာပါ။ကုလသမဂ္ဂကစီစဉ်တဲ့စီးရီးယားအစိုးရနဲ့ဆွေးနွေးပွဲတွေပြန်မစခင်မှာအပြစ်ခတ်ရစဲရေးသဘောတူညီချက်ရဖို့နဲ့ရန်သူအဝိုင်းခံထားတဲ့ဒေသတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးပေးဖို့ဖြစ်စေချင်တယ်လို့စီးရီးယားတိုက်ခိုက်နေကပြောပါတယ်။
ဒီတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်က EU ဥရောပသမဂ္ဂမှာဒီတိန်နိုင်ငံအဖွဲ့ဝင်ဖြစ်ဆက်ပါရေးပေါ်ပြည်လုံးချုပ်ဆန္ဒခံယူပွဲကိုဇွန်လ23ရက်နေ့မှာလှုပ်သွားမယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ဒေါင်းနယ်လန်အမှတ်30မှာရှိတဲ့သူ့ရဲ့ဝန်ကြီးချုပ်အိမ်အပြင်ဘက်မှာရှိတဲ့သတင်းထောက်တွေကိုစကားပြောမှာဝန်ကြီးချုပ်ကင်မရွန်ကဒီတိန်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါတီ EU ဥရောပသမဂ္ဂအဖွဲ့ထဲမှာဆက်နေသွားဖို့အစိုးရဝန်ကြီးအဖွဲ့ကအတည်ပြုဆုံးဖြတ်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။ဝန်ကြီးချုပ်ကင်မရွန်ကပဲဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ဆက်ရှိနေခြင်းဟာပြည်ထိုင်နိုင်ငံအတွက်ပိုပြီးအားကောင်းစေမယ်ပိုလုံခြုံစေမယ်ပြည်ပြင်ပြောင်းလဲမှုတွေလှုပ်လာတဲ့ဥရောပသမဂ္ဂထဲမှာပိုကောင်းတဲ့အနေအထားရစေနိုင်တယ်လို့ရှင်းပြပါတယ်ဒါပေမဲ့အခုလိုဥရောပသမဂ္ဂထဲဆက်နေမနေဆိုတာကို
နောက်ဆုံးပြည်ထောင်ပြည်သူတွေကဆုံးဖြတ်ပေးရမှာဖြစ်တယ်လို့ဝန်ကြီးချုပ်ကဆက်ပြောခဲ့ပါတယ်။ဝန်ကြီးချုပ်ကမ်ရောင်ကပဲပြည်ထောင်ပြောင်းလဲလုပ်လာနေတဲ့ဥရောပသမဂ္ဂရမှာပြည်ထောင်အနေနဲ့အခုရထားတဲ့အထူးစင်တန်နဲ့ဆက်နေသွားဖို့အတွက်ပြည်ထောင်လူတွေကိုစီယုံသွားအောင်မယ်လို့လည်းကတိပြုလိုက်ပါတယ်။ဒီပြည်ထောင်နဲ့ဥရောပသမဂ္ဂကြာအခုလိုပြည်ထောင်ကိုအထူးစင်တန်ပေးဖို့သ
ပါတယ်ဒါအပြင်ဗြိတိန်နိုင်ငံအနေနဲ့ဥရောပယူငွေဂျီရိုငွေကိုပြောင်းလဲမသုံးဘဲကူပိုင်ငွေပေါင်စတာလင်ကိုဆက်သုံးတာအတွက်ပြစ်ဒဏ်ပေးခံရမှာမဟုတ်ဘူးဆိုတဲ့အမှတ်ကန်ချက်လည်းရထားပါတယ်ခင်ဗျ
ယူဂန်ဒါနိုင်ငံမှာကျင်းပနေတဲ့အငင်းပွားပွဲဟာသမရယူကောက်ပွဲမှာနှစ်ပေါင်း30ကြာအာဏာရယူထားတဲ့လက်ရှိသမရယိုဝါရီမတ်စဗနီကဆနာမဲအလုံးရဲ့68ရာခိုင်နှုန်းနီးပါးနဲ့အနိုင်ရသွားတဲ့အကြောင်းဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမရရဲ့အားကောင်းဆုံးပြိုင်ပွဲအတိုက်ခံကောင်းဆောင်ကစ်ဇာဘက်စဂရီကတော့ဆနာမဲ35ရာခိုင်နှုန်းကိုရရှိထားပြီးအခြားပြိုင်ပွဲတစ်ဦးဖြစ်တဲ့အာမာမာမဘာဘာစီကတော့ 1.5 ရာခိုင်နှုန်းပဲရထားပါတယ်။ဒီရွေးကောက်ပွဲရလဒ်တွေကိုကြေညာခဲ့တဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရဲ့ထုတ်ပြန်ချက်အရပတ်ပုံတင်ထားတဲ့မဲဆနာရှင်အားလုံးရဲ့63ရာခိုင်နှုန်းမဲပေးခဲ့ကြတယ်လို့ဆိုပါတယ်။ဒီကိန်းဂဏန်းတွေဟာဒီနေ့ညနေ 4:00 မှာဆနာမဲအားလုံးရဲ့83ရာခိုင်နှုန်းထိကိုရေတွက်ပြီးနောက်ကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်အခြေစိုက်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတော့ယူဂန်ဒါနိုင်ငံရဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲတွေကျင်းပနိုင်မှုအခြေအနေပေါ်စိုးရိမ်မိတယ်လို့ယူဂန်ဒါပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့စုဝေးခွင့်တွေအပေါ်စိုးရိမ်မိတဲ့အကြောင်းလည်းထုတ်ပြန်ထားပါတယ်။ယူဂန်ဒါနိုင်ငံမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကအတိုက်ခံကိုယ်စားလှယ်လောင်းနေတဲ့သူတို့ကိုထောက်ခံသူတွေပေါ်မှာမတင့်တော်တဲ့ဖိအားပေးမှုတွေအချို့ကိစ္စတွေမှာမတင့်တော်တဲ့အင်အားအသုံးပြုမှုတွေရှိတယ်လို့လည်းစွပ်စွဲထားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
FIOE American တန်ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။ American နိုင်ငံထဲမှာမတူကွဲစွာရှိနေတဲ့ပြည်내တစ်ခုကမဲဆန္ဒရှင်တွေအနေနဲ့ဒီနှစ်ကုန်မှာလုံးမဲ့သမ္မတရွေးကောက်ပွဲအတွက်သူတို့ပါတီရဲ့သမ္မတလောင်းဖြစ်ဘယ်သူတွေကိုရွေးချယ်မယ်ဆိုတာကိုဆုံးဖြတ်နေကြပါပြီ။သမ္မတလောင်းဖြစ်ဖို့ဝင်ပြိုင်သူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ Donald Trump အနေနဲ့ပိုဟမ်မကြီး Francis နဲ့အပြန်အလှန်စကားများခဲ့တာကအကြီးကျယ်ကြေရိုက်သွားခဲ့တာမို့တောင်ကယ်ရိုလိုင်းနားပြည်내Republican Party ပနမရွေးကောက်ပွဲမှာထောက်ခံမှုရော့သွားနိုင်မှုရှိနေပါတယ် Mr. Trump ကသူ့အနေနဲ့အခြားနိုင်ငံသားတွေဝင်လာတာကိုတားဆီးဖို့ Mexico နဲ့ American နိုင်ငံကြားတတိုင်းခက်ကပြစ်မယ်လို့ပြောခဲ့တာဟာ Christian ဘာသာဝင်တူလို့ကြင်ကြံတာမဟုတ်ဘူးလို့ပုံရဟန်းမင်းကြီးကသတ်မှတ်ခဲ့တာကိုပယ်ချခဲ့ပါတယ်တကယ်တော့ဒီ Town Carolina ပြည်နယ်ဟာအဓိကမဲပေးသူတွေက Christian ဘာသာဝင်တွေအများစုဖြစ်ကြပါတယ် Mr. Trump ကသူ့အနေနဲ့ American မဲဆန္ဒရှင်တွေကိုမဲကိုတော့လိုချင်တယ်ဒါပေမဲ့ Apple Computer Company ကိုတော့သူတို့ကိုသွားမထောက်ခံစေချင်ဘူးလို့ဆိုပါတယ် Mr. Trump ကမနေ့ကလူအများပြားတည်ခဲ့ရတဲ့ဖြစ်ပျက်ကိုစစ်ဆေးနိုင်ဖို့အစိုးရကတရားရုံးကတောင်းဆိုခဲ့တဲ့အပေါ် Apple Company ဘက်ကပယ်ချခဲ့တာကိုဝိုင်းဝန်းသပိတ်မှောက်ချဖို့လည်းဆောခဲ့ပါတယ်အခုလိုအချိန်မှာ Democrat Party ဘက်မှာတော့ Hillary Clinton အနေနဲ့ Nevada ပြည်နယ်ရွေးကောက်ပွဲမှာအထက်လွှတ်တော်မှ Bernie Sanders ကိုအနေနဲ့မဲပူမရနိုင်အောင်ကြိုးပမ်းမဲဆွဲနေပါတယ်ခင်ဗျာ
လူအမြောက်များတတ်ဖြတ်ခံခဲ့ရတဲ့မှုကင်းတစ်ခုအတွက်စုံစမ်းစစ်ဆေးရမှာအကူအညီပေးဖို့ Apple Company ကိုတောင်းဆိုတဲ့နေရာမှာအမေရိကန်တရားရေးဌာနကလည်းပါဝင်လာပါဗျ။ပြီးခဲ့တဲ့နှစ်ကဖြစ်ပွားခဲ့တဲ့ San Bernardino တိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့တပ်နက်သမားအသုံးပြုခဲ့တဲ့ iPhone ကို Unlock လုပ်ပေးဖို့တရားရုံးကအမိန့်ချထားတာကိုလိုက်နာဖို့အတွက်ပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်အစိုးရကနေအမိန့်ကြေညာစရစောင်းထုတ်ပြန်လိုက်တာပါ။ Apple Company ရဲ့အကြီးအကဲ Tim Cook ကအခုကိစ္စမှာစုံစမ်းစစ်ဆေးသူတွေဘက်ကလုတ်ပေးစေချင်တာကတော့ Softwareဒီ software ဟာ iPhone ရဲ့လုံခြုံရေးဆိုင်ရာလုံဆောင်ချက်တွေကိုအားနည်းသွားနေစေနိုင်တယ်လို့ပြောလိုက်ပြီးတော့သူ့အနေနဲ့ဒီတရားဝေအယုံဆုံးဖြတ်ချက်အပေါ်ကုကံရင်ဆိုင်သွားမယ်လို့ iPhone အသုံးပြုသူတွေကိုကြေပေးခဲ့ပါတယ်။ Apple Company ကိုကိုးစားပြုတဲ့ရှေ့နေတွေဟာလာမယ့်အပတ်မှာဒီတရားရုံးအမိန့်နဲ့ပတ်သက်ပြီးသူတို့ရဲ့လျှောက်လှဲချက်တွေကိုတင်သွင်းမယ်လို့မျှော်လင့်ရပါတယ
်။တရုတ်နိုင်ငံအနေနဲ့ငွေကြေးစည်းကွက်စည်းမျဉ်းထိန်းချုပ်ရေးဆိုင်ရာထိပ်တန်းအရာရှိကြီးတူကိုရာထူးကဖြုတ်ပြလိုက်ပါပြီ။တရုတ်နိုင်ငံဆိုရပိုင်းရှင်းဝါသတင်းဌာနကဒီထိပ်တန်းအရာရှိရှောင်းကန်းကိုရာထူးကနေထုတ်ပြလိုက်တာကိုဒီနေ့ကြေညာခဲ့ပါတယ်။တရုတ်နိုင်ငံစတော့ဈေးကွက်မှာ မတိမငြိမ်ဖြစ်နေခြင်းကာလမှာအခုလိုဖြစ်လာတာဟာမထင်မှတ်ထားတာမဟုတ်ပါဘူး။ရှောက်ဟာစတော့ဈေးကွက်ကျဆင်းနေတာကိုထိန်းချုပ်ဖို့အယောင်းဝယ်ဆန်သတ်မှတ်ချက်အရန်တားတစ်ခုကိုဖန်တီးအသုံးပြုခဲ့ရမှာတာဝန်ရှိခဲ့သူဖြစ်ပါတယ်။ဒါပေမဲ့ဒီဆန်သတ်မှတ်ချက်ထိန်းချုပ်မှုအရန်တားကြောင့်ဈေးကွက်ထဲမှာကမောက်ကမတွေလက်တွေမှာဖြစ်လာပြီး၄ရက်ကြာအသုံးပြုပြီးမှတော့ဒီဆန်အရန်တားကိုပြန်ဖြုတ်ခဲ့ရပါတယ်။တရုတ်နိုင်ငံဆက်ပြူပန်ဥက္ကဋ္ဌနဲ့ဘူပန်ဒုက္ကဋ္ဌဟောင်းလျူရှီယူအနေနဲ့ဒီစီကံထိန်းချုပ်သူယာရုကိုလွှဲပြောင်းရယူတော့မှာဖြစ်ပါတယ်။ဒါပေမဲ့ဒီယာရှိတဲ့အနေနဲ့တရုတ်စတော့ဈေးကွက်မှာယုံကြည်မှုပြန်ရလာဖို့ဘလို့ပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုတော့မသေးကြသေးပါဘူး။သုံးသက်သူတွေဘက်ကပြောတာကတော့ဒီယာရှိတဲ့လျူအနေနဲ့ဗန္ဒိုင်းကဏ္ဍမှာအတွေ့အကြုံအများကြီးရှိပေမဲ့ဒီယာရုတစ်ကနေဒီကမ္ဘာဈေးကွက်မတည်မငြိမ်ဖြစ်နေမှုကိုထိန်းချုပ်နိုင်ဖို့ကတော့6လလောက်အချိန်ယူရအောင်မှာမို့ဒီကြားတဲ့ကာလမှာမတည်မငြိမ်မှုတွေမူဝါဒမရေရာမှုတွေဖြစ်နိုင်သေးတယ်လို့သုံးသက်နေကြပါတယ်ခင်ဗျာ။
အမေရိကန်စာပေသမိုင်းမှာအထင်ရှားဆုံးဖြစ်ပြီးပူလဇာဆုလည်းရခဲ့တဲ့စာအုပ်တစ်အုပ်ဖြစ်တဲ့ To Kill a Mockingbird ဆိုတဲ့ဝတ္ထုစာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာမဟာပါလီဟာတောက်ကြနေကအသက်89နှစ်အရွယ်မှာသူ့ရဲ့မွေးရမြေအယ်လာဘာနာပြည်နယ်မွန်ရိုဗီလ်မြို့မှာကွယ်လွန်သွားခဲ့ပါတယ်။ To Kill a Mockingbird ဝတ္ထုဟာလူပြူအမျိုးသမီးတစ်ဦးကိုစော်ကားခဲ့တယ်လို့မတရားဆွဆဲခံခဲ့ရတဲ့ African နယ်ပယ်အမေရိကန်အမျိုးသားတစ်ဦးကိုအကာအကွယ်ပေးခဲ့တဲ့အော်တိုကတ်စ်ဖင်စ်လို့ခေါ်တဲ့အမေရိကန်တောင်ပိုင်းသားလူပြူရှင်းနေတူအကြောင်းရေးဖွဲထားတာပါဒီဝတ္ထုဟာ1930ခုနှစ်တည်းမှာဖြစ်ပေါ်ခဲ့တဲ့စီးပွားပြက်ကက်ဖြစ်ပွားနေတဲ့ခေတ်အတွင်းမှာဇက်အိမ်တည်ထားပြီးအဓိကဇက်ကောင်ဖင်စ်ရဲ့သမီးငယ်စကော့ချ်ရဲ့ရှုထောင့်ကနေရေးသားထားပါတယ်ဒီဇက်လန်းဟာလူမျိုးရဲ့အစွန်းရောက်စိတ်နဲ့တရားမျှတမှုမရှိတဲ့အကြောင်းတွေကိုရေးသားတာဖြစ်တယ်လို့လူငယ်တအူးအရွယ်ရောက်ကြီးပြင်းလာတဲ့အကြောင်းလည်းဖြစ်ပါတယ်ဒီဝိထုကိုထုတ်ဝေနေခဲ့တဲ့1960ခုနှစ်က African နယ်ပယ်အမေရိကန်တွေဟာနိုင်ငံသားအခွင့်အရေးရဖို့တိုက်ပွဲဝင်နေစေအချိန်ဖြစ်ပြီးလူအုပ်နဲ့အကြမ်းဖက်တာတွေရဲတပ်ဖွဲ့ရဲ့လိလိရှုမှုတွေနဲ့လူမျိုးရေးဝါဒီလူပြူနိုင်ငံရေးသမားတွေနဲ့ရင်ဆိုင်နေရတဲ့အချိန်ဖြစ်တဲ့အကြောင်းတကယ်ပဲကောင်းမွန်တဲ့ဝိထုတစ်ပုဒ်ဖြစ်ခဲ့ပါတယ် To Kill a Mockingbird ဝိထုဟာစာပေပူလီဇာအစုရခဲ့ရုံမကပဲ1962ခုနှစ်မှာရုပ်ရှင်အဖြစ်ရိုက်ကူးရဲ့အမှာအဓိကဇက်ကောင်ဖင်စ်တရုတ်ဆောင်ခဲ့တဲ့မင်းသား Gregory Peck ကအော်စကာဆုလည်းရခဲ့ပါဗျာ
။စနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုရဲကောင်းတို့ကပြောပြပေးတော့ပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်းပါးကိုတင်ဆက်ပေးပါမယ်။ရှမ်းတောင်ပိုင်းတနက်တအောင်ပလောင်တက်တို့ကြားစစ်ရေးပဋိပက္ခတွေပြင်ထန်နေတဲ့ရှမ်းပြည်မြောက်ပိုင်းဖက်မှာအခုရက်ပိုင်းနှစ်ဘက်ရင်ဆိုင်တိုက်ပွဲတွေခဏရပ်တန့်သွားပြီမယ်လို့စစ်ရေးတင်မာနေစေဖြစ်ပါတယ်။ထိတ်တိုက်ဖြစ်နေတဲ့စစ်ရေးပြဿနာတွေကိုပြည်လဲအောင်တိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေစုဖွဲ့ထားတဲ့ UNFC ဘက်ကဝင်ရောက်ညှိနှိုင်းဖြေရှင်းပေးနေကြပါတယ်။ဒေသတွေမတည်ငြိမ်တဲ့အနေအထားကြောင့်ထောင်ချီတဲ့စစ်ပြေးဒုက္ခတွေနေရရင်မပြန်ရဲသေးတဲ့အနေအထားဖြစ်နေစေပါ။အသေးစိတ်ကိုတော့မဆုမုံကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။အစိုးရနဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ရှမ်းတောင်ပိုင်းတပ်နဲ့ပလောင်လွတ်မြောက်ရေးတပ်ဦး PSLF လက်အောက်ခံတအောင်းအမျိုးသားလွတ်မြောက်ရေးတပ် TLLA တို့အကြားတိုက်ပွဲတွေကပြီးခဲ့တဲ့နှစ်2015ခုနှစ်နိုဝင်ဘာလကုန်ကတည်းကစခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ခမ်းနမ်ဆန်မိုင်းတုံကွတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တပ်တို့ကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာလို့ထောင်ချီတဲ့ရှမ်းပလောင်ဒေသခံပြည်သူတွေစစ်ဘေးလူရရေးစီထွက်ပြေးခဲ့ကြရပါတယ်စီရေးကအတော်လေးကိုတင်းမာလာတဲ့အနေအထားဖြစ်နေလို့လွတ်တော်အသစ်စချိန်မှာပဲပြည်သူလွတ်တော်မှာပြီးခဲ့တဲ့အင်္ဂါနေ့ကရှမ်းပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်လို့အရေးတကြီးအဆိုတင်သွင်းဆွေးနွေးခဲ့ကြသလိုဗိုလ်တပူးနေ့မှာတော့တိုက်ပွဲတွေရပ်ဆိုင်ပေးဖို့အဆိုကိုအတည်ပြုလိုက်ပါတယ်ကြားကောင်းကြားပြူလို့ရှမ်းပါတီကြီးတွေနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေဘက်ကလည်းဒီစီရေးကိုပြေလည်အောင်ဖြည့်ရှင်းကြဖို့ကြေညာချက်တွေထုတ်ပြန်ပြီးတိုက်တွန်းခဲ့ကြပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကလည်းအရေးပေါ်အစည်းအဝေးခေါ်ယူပြီးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းတိုက်ပွဲတွေဖြစ်နေတဲ့အရေးဘလို့မျိုးပြေလည်အောင်ဖြေရှင်းကြမလဲဆိုတာကိုအဓိကထားဆွေးနွေးနေကြပါတယ်ဒီကနေ့မှာတော့ RCSS နဲ့ TLN တို့အကြားပြဿနာတွေကိုပြေလည်အောင်တွေ့ဆုံဆွေးနွေးညှိနှိုင်းရေး UNFC ရဲ့ဒုက္ခထဦးနိုင်ဟန်သာနဲ့ KIA ကဗိုလ်ချုပ်ခွန်မော်ပါပါဝင်တဲ့အဖွဲ့ဝင်၅ဦးပါတဲ့ကော်မတီတစ်ရပ်ကိုဒီကနေ့ဖွဲ့စည်းခဲ့ပါတယ်အခုလိုမျိုး စီးရဲပြဿနာကိုပြည့်လည်အောင်ဖြေရှင်းနိုင်မှုလွှတ်တော်အပါအဝင်ဗတ်ပေါင်းဆောင်ကဝိုင်းဝန်းကြိုးပမ်းနေကြတဲ့အချိန်မှာအခုရက်ပိုင်းမှာတော့တိုက်ပွဲတွေကခေတ္တရပ်တန့်သွားခဲ့ပါတယ်။အခုလက်ရှိနဖက်တက်ကြားစီးရဲအခြေအနေကို TLL ရဲ့ပြောခွင့်ရမိုင်းအိုက်ကျော်ကအခုလိုပြောပါတယ
်။နဖက်တက်ပွဲကတော့ဒီနေ့တော့ဒရင်တက်တော့မရှိဘူး။ဒီတရက်နေ့ရဲ့အတွင်းကတော့နည်းနည်းငယ်ငယ်ဒီတစ်ဖက်နဲ့တစ်ဖက်လည်းကြီးဒီနယ်လမ်းပြတာလို့ပဲရှိတယ်ဒီနှစ်ဖက်ကတော့မူလရှိတဲ့အတိုင်းပဲဒီဆောင်ဆိုင်နေတဲ့အနေထားရှိတယ်ဒီရဲ့အချိန်ကတော့တင်းမာတဲ့အနေထားပဲရှိတယ်
တိုက်ပွဲတွေရက်သွားပေမဲ့လို့အခုလက်ရှိအခြေအနေမှာတော့နှစ်ဖက်တက်တို့အကြစီရဲတင်းမာနေတဲ့အခြေအနေဖြစ်လို့နှစ်ဖက်တက်ခေါင်းဆောင်တွေတိတိဆိုင်ဆိုင်တွေ့ဆုံပြီးပြည်လဲအောင်ညှိနှိုင်းဆွေးနွေးကြပါလို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွေ့မှုဦးဆိုင်ညွတ်လင်ကတိုက်တွန်းလိုက်ပါတယ
်ဒီကိစ္စကိုကျွန်တော်တို့တော်လီဇိုးပိုင်းနဲ့စဉ်းစားပါတယ်ကျွန်တော်တို့လုံနိုင်တာကတော့ပြိပက်ခမှာပါဝင်နေတဲ့အဖွဲ့အစည်းနှစ်ခုပေါ့နော်တွဲဆုံနေဖို့ဒါကျွန်တော်တို့အတွက်အများဆုံးစောင့်ဆောင်နေတဲ့အခြေအနေပဲဖြစ်တယ်လေ။နှစ်ဖက်တွဲဆုံဆွေးနွေးရတာကောင်းဆုံးပဲ။ကြားလူလေးတွေထားရင်ထားပါလေ။ဒီပပူလာဆိုဒီကိစ္စကကျွန်တော်တို့ဝန်ဆောင်ရလို့မရဘူး။မရဘူးဆိုတာမြေပြင်ချင်းတွေကျွန်တော်တို့ကမသိဘူး။ကရကရှင်ဖွဲ့တွေပဲတည်ပါတယ်ဒါသူတို့ကိုယ်တိုင်ဆွေးနွေးကအကောင်းဆုံးပဲလို့
လက်နက်ကင်ပြိပခါကြောင့်အပြစ်မဲ့ပြည်သူတွေပါစစ်ဘေးဒဏ်တင့်နေရတဲ့အပေါ်နိုင်ငံရေးအရာနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအဖြေရှာဖို့ကိုလည်းဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးကူညီဆောင်ရှောက်ပေးနေတဲ့ရှမ်းလူငယ်ကွန်ရက်ဖက်ကလည်းမေတ္တာရက်ကန်ထားပါတယ်တိုက်ပွဲတွေကြောင့်အသက်ဘေးကနေလွတ်အောင်ထွက်ပြေးနေရတဲ့ထောင်ချီးတဲ့ရှမ်းစစ်ပြေးဒုက္ခသည်တွေနေရရင်လုံုံစိတ်ချစွာအိမ်ပြန်နိုင်ရင်းနဲ့ရှမ်းပြည်နယ်တွင်မှာတိုင်းရင်းသားအချင်းချင်းလူမျိုးရေးအသွင်ဆောင်ပြိပခါတွေဖြစ်လာမှာကိုမလိုလားဘူးလို့ရှမ်းလူငယ်ကွန်ရက်ကဆိုင်တော်ဆိုင်ကပြောပါတယ
်ကျွန်တော်တို့မဖြစ်စေချင်တဲ့အရာကလူမျိုးရေးပြည်ပခပုံစံမျိုးမဖြစ်စေချင်ဘူးဖြစ်တော့မှလည်းကျွန်တော်တို့အရင်ဆိုရင်တော့ကိုယ်ကလက်နက်ကင်ပြည်ပခဖြစ်တဲ့ကိစ္စမှာလူမှုကွန်ရက်ကစသတင်းမီဒီယာတွေကစအကုန်လုံးလူမျိုးရေးဆန်ဆန်ပုံစံမျိုးထွက်လာတော့ကျွန်တော်တို့လည်းအရင်ဆိုရင်တော့ဆက်လူမျိုးကွန်ရက်အနေနဲ့တော့လူမျိုးရေးပြည်ပခဆန်ဆန်မဖြစ်စေချင်ဘူးအားလုံးငင်းငင်းချမ်းချမ်းဖြစ်စေချင်တယ်ပေါ့
အခုလက်တလောမှာတော့ထောင်ချီပြီးထွက်ပြေးလာနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ရှမ်းပြည်နယ်ကြောင်မဲမြို့ပေါ်ကဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်ဒုက္ခသည်စခန်းတွေဖွင့်လှစ်ထားပြီးရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုကွန်ရက်ရဲ့အဖွဲ့အစည်းတွေနဲ့ဒေသခံရက်မီရက်ဖာတွေကဝိုင်းဝန်းကူညီဆောင်ရှောက်ပေးထားကြပါတယ်မြမစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစစ်ဘေးဒဏ်ကိုနှစ်ချီခါစီခံခဲ့ကြရပြီးတဲ့ဒေသခံတွေမှာအခုလည်းထပ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အချင်းချင်းတိုက်ပွဲတွေထပ်ဖြစ်နေလို့ဒေသခံတွေမှာစစ်ဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေတိတ်ပြီးကြီးမားနေပြီးဖြစ်လို့ဒေသရင်းတည်ငြိမ်ရေးပြည်လဲအောင်ဖြေရှင်းကြပါလို့ရှမ်းပြည်သူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
ရှမ်းပြည်နယ်ရင်းကတိုက်ပွဲအခြေအနေတွေကိုမဆူမွန်ကစူးစိတင်ပြသွားတာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်အလဲပေးပါရစေလူတွေတီထွင်ထားတဲ့ဆက်ရုပ်အများစုဟာအလုတ်တစ်ခုထဲကိုပဲထပ်ခါလုပ်ဖို့အတွက်တီထွင်ထားတာဖြစ်ပြီးမသေးချာမှုတွေပြောင်းလဲသွားတဲ့အခြေအနေတွေကြုံရမယ်ဆိုရင်တော့အလုတ်လုပ်တော့မှမဟုတ်ပါဘူးပရိတိန်နိုင်ငံမှာတီထွင်လိုက်တဲ့အသီးအနံတွေကိုရွေးကောက်နိုင်တဲ့ဆက်ရုပ်ကတော့အစစ်မြင့်နည်းပညာတွေအသုံးပြုထားပြီးပုံစံအမျိုးမျိုးရှိတဲ့အသီးတွေကိုထိခိုက်မှုမရှိအောင်ရွေးချယ်ကောက်ပေးနိုင်မှာဖြစ်ပါတယ် Riders သတင်းဆောင်မကိုအခြေခံပြီးတော့ကိုချင်းချန်ကပြောပြထားပါတယ်ရှင်
ဗြိတိန်နိုင်ငံ Cambridge Consultant အဖွဲ့ကတိဆောက်ခဲ့တဲ့ဒီဆက်ရုပ်ဟာအသီးအနှံဟင်းသီးဟင်းရွက်တွေကိုရွေးထုတ်စီစဉ်ပေးနိုင်တဲ့အတွက်အစားအသောက်ထုတ်လုပ်တဲ့စနစ်တစ်ခုလုံးရဲ့ထုတ်လုပ်မှုနှုန်းတွေကိုတိုးတက်စေနိုင်ပါပါ။ဥပမာသီးနှံပင်တွေကြားကပေါင်းပင်တွေကိုရှင်းလင်းပေးတာမျိုးပါ။ဈေးနှုန်းသက်သာပြီးလွယ်လွယ်ကူကူဝယ်လို့ရနိုင်တဲ့ Microsoft ကထုတ်တဲ့ Kinect အာရုံခံကိရိယာလိုပစ္စည်းတွေကိုတက်ဆင်ထားပြီးတော့မတူညီတဲ့ပုံစံတွေကိုဘလို့အကောင်းဆုံးကင်တွယ်ရမလဲဆိုတော့ကွန်ပျူတာအစီအစဉ်တွေကိုရေးဆွဲပြီးသိပ္ပံပညာရှင်တွေကဖန်တီးထားတာပါဒီအကြောင်း Cambridge Consultant စက်မှုလုပ်ငန်းတုံးစက်ရုပ်များအဖွဲ့ခေါင်းဆောင် Chris Robert ကအခုလိုရှင်းပြပါတယ
် Them typically pick up exactly the same object from exactly the same place and move it to somewhere new always doing the same action over and over again
တုံးဆိုင်ရဆိုရင်တော့စက်ရုပ်တွေကပုံစံတူပစ္စည်းကိုပဲနေရာတစ်ခုထဲကနေတခြားနေရာတစ်ခုကိုရွှေ့ပေးနိုင်တာမျိုးပါအလုပ်တစ်ခုတည်းကိုပဲထပ်ခါလုပ်တာမျိုးပါဒါပေမဲ့ပတ်ဝန်းကျင်အခြေအနေနည်းနည်းကလေးပြောင်းသွားတာအလုပ်အနေထားရခဏခဏပြောင်းတာမျိုးကိုလက်ခံနိုင်တဲ့အစွမ်းအမျိုးရှိတဲ့ဒီဆက်ရုပ်ကိုသုံးရမယ့်နေရာမျိုးတွေလည်းရှိပါတယ
်အသီးအနှံတွေဟင်းသီးဟင်းရွက်တွေအတွက်အသုံးဝင်တဲ့ကရိယာဖြစ်ဖို့ဆက်ရုပ်အနေနဲ့ရွေးချယ်ကောက်ယူရမှာအတိအကျတွက်ချက်နိုင်ရမှာဖြစ်ပါတယ်ကွန်ပျူတာအကူအညီနဲ့အသေးစိတ်တွက်ချက်ထားလို့မရတဲ့ပုံစံအမျိုးမျိုးရှိတဲ့ပစ္စည်းတွေကိုဘယ်လက်တံနဲ့ဘလို့သုံးပြီးမှမယ်ချထားမယ်ဆိုတာတွေကိုပါတွက်ချက်နိုင်ပါတယ်အဓိကကတော့လက်တံတွေရဲ့ဒီဇိုင်းဟာအသီးနဲ့ပုံစံကိုလိုက်ပြီးတေချာချိန်တွဲကင်နိုင်ရမှာဖြစ်ပြီးတော့အသီးကိုလည်းမထိခိုက်စေရပါဘူ
း The gripper's got a sensor
ဒီလက်တံတွေရဲ့ထိပ်မှာလေဆုပ်ခွက်ကလေးတွေပါပြီးတော့အသီးနှားကိုကပ်လိုက်တာနဲ့ဖိအားတွေကိုခံစားမိနိုင်ပါတယ် လက်တံနဲ့ကင်လိုက်မိတဲ့လေဆုပ်ခွက်မှာပဲလေဟာနဲ့ပြစ်စီပြီးအသီးရဲ့တခြားနေရာတွေကိုတော့ဖိအားညီတူညီများတက်ရောက်စေတဲ့အတွက်အသီးကိုဒဏ်မဖြစ်စေပါဘူး။နောက်ပြီးဖိအားတသမတ်ထဲပေးထားတဲ့အတွက်အရန်လေးတဲ့ပစ္စည်းတွေကိုလည်းတဲမနိုင်ပါတယ
်။ဒီဆက်ရဲ့အစွမ်းကိုစမ်းဖို့အတွက်စမ်းသက်ခန်းထဲမှာအသီးအနှံမျိုးမျိုးကိုပကံတစ်ခုထဲထည့်ထားပါတယ်။ဒီဆက်ရဲ့ software ကဘယ်အသီးကအနည်းဆုံးလဲဆိုတာနဲ့ဘလို့ကောက်မလဲဆိုတာကိုဆုံးဖြတ်ပေးပြီးတော့တခြားအသီးတွေကိုမထိအောင်ကင်တွယ်ပေးပါတယ်အရွယ်အစားနဲ့ပုံတံအပြင်အရောင်ကိုပါခွဲကြပေးပါတယ်အဲ့ဒီအတွက်ပန်းသီးအနီရောင်နဲ့အစိမ်းရောင်ကိုပါခွဲပေးနိုင်တာပါဒီ smart ဆက်ရုပ်ဟာကွန်ပျူတာပရိုဂရမ်ညှက်စစ်နဲ့စက်မှုအင်ဂျင်နီယာအတက်တွေကိုပေါင်းစပ်ထားပြီးတော့ဆက်ရုပ်အလုပ်ရုံတွေမှာလုပ်နေတဲ့လုပ်ငန်းစဉ်တွေကိုအပြောင်းအလဲဖြစ်သွားအောင်လုပ်နိုင်မယ်လို့ယုံကြည်တဲ့အကြောင်းရောဘတ်စ်ကပြောပါတယ်ခင်ဗျာ
တစ်သီးတွေကိုရွေးချယ်ကောက်ပေးနိုင်တဲ့ဗြိတိန်နိုင်ငံကဆက်ရုပ်တွေအကြောင်းကိုငင်းချမ်းကပြောပြတော့ပါရှင် POA မြန်မာပိုင်းစီစဉ်ကနေစနေနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့ blogger ပြောသမျှအစီအစဉ်ရဲ့အလဲပါမဆူမြတ်မုံကစူးစီးတင်ပြထားပါတယ်ရှင
်ဒရုန်းရင်တွေကိုအဝေးကနေပြီးတော့ remote control နဲ့ထိမ်းပြီးတော့ပြန်ရပြီလို့ပဲကိုသားညွန်ဦးရေတနာယိုလေးမိုင်80ကျော်လောက်ပြန်နိုင်တယ်ဆိုတော့အတော်မြန်တာပဲရှင်
ဒရုန်းရင်ပြန်မှုတွေအကြောင်းပြောမလို့လားဗျဒီလိုမျိုးဒရုန်းမျိုးကတော့ပြန်မှုတက်တက်ကိုလှုပ်ထားတော့မြန်သလားတော့မမီးနဲ့မဆူမြတ်မော်ရဲ့
ဒရုန်းပြိုင်ပွဲတွေက2016မကူးခင်တည်းကအချိန်အတော်ရနေတာအမေရိကန်မှာဆိုရင်ဒီဒရုန်းချန်ပီယံလူပွဲတွေတောင်မှရှိတယ်အဲ့ဒီပြိုင်ပွဲတွေကလည်းအသေးအချာကိုစနစ်တကျလှုပ်ထားတာရှင်ဒရုန်းရင်တွေပြန်နေတာ Star Wars ရုပ်ရှင်တွေကရှင်ပြန်တွေကိုကြည့်နေရသလိုပဲ Drone Racing League DRL ဆိုတဲ့ကုမ္ပဏီကဆိုလို့ရှိရင်ဒရုန်းရင်အမောင်းပြိုင်ပွဲကိုအနာဂတ်အားကစားပြိုင်ပွဲတစ်ခုဖြစ်အောင်လောက်အထိကိုရည်ရွယ်ထားတယ်လို့ဆိုတယ
် DRL ရဲ့ Drone ပြိုင်ပွဲအကြောင်းဗီဒီယိုတွေ YouTube ပေါ်မှာကျွန်တော်ကြည့်ရတယ်သူတို့ဟာကတကယ့်ယင်ပြန်တွေအမောင်းပြိုင်နေကြလို့ပဲအဝေးကနေပြီးတော့ထိချုံနေရတဲ့ကစားစရာယင်ပြန်တွေနဲ့တော့မှမတူတော့ဘူ
းဘယ်တူတော့မလဲအဲ့ဒီ drone ယင်လေးတွေကတခြားအပျော်မောင်း drone ယင်အများစုလိုပဲဒလက်၄ခုပါတယ်ဆိုပေမဲ့အမြန်တကအမြန်ဆုံးအကျန်းအခန်းဆုံးဖြစ်အောင်လို့နောက်ဆုံးပေါ် drone နည်းပညာတွေနဲ့စနစ်တကျကိုလှုပ်ထားတာရှင် DRL ရဲ့ပြိုင်ပွဲဝင် drone ယင်တွေဆိုလို့ရှိရင်အဝေးကနေပြီးတော့ထိတဲ့သူကကိုယ်တိုင်ယင်ထဲမှာဝင်ပြီးတော့မောင်းနေတယ်လို့မြင်ရအောင်လို့ကင်မရာတွေကိုတက်ထားတယ်အဲ့ drone ကြီးမှာတက်ထားတဲ့ကင်မရာကနေပြီးတော့ပြန်ပို့တဲ့ video ရုပ်ပုံ signal ကသူ့ကိုမောင်းနေတဲ့ pilot ရဲ့မျက်မှန်မှာသွားပြီးတော့ပေါ်တာမျက်မှန်လို့အလွယ်ပြောလိုက်ပေမဲ့တကယ်ကတော့ဒီ virtual reality headset တွေပေါ့ TV ကြည့်နေရတဲ့လိုမျိုးရုပ်ပုံတွေမျက်စိရှိတက်တဲ့က screen မှာပေါ်တဲ့ခေါင်းဆုပ်မျက်မှန်တွေပေါ့
drone ပြိုင်ပွဲတွေကိုကြည့်နေတဲ့သူတွေဆိုရင်လည်း drone ပေါ်ကကင်မရာရိုက်နေသမျှကိုယ့်ရှိမှာရှိတဲ့ screen တွေမှာဓာတ်ရိုက်မြင်နေရတော့ဒီ drone ပြန်နေတဲ့အတိုင်းအပေါ်ရောက်သွားလိုက်ကြော်တက်လိုက်အောက်ကိုထိုးချလိုက်ဖြစ်နေသမျှကိုအသေးတအေးနဲ့မြင်နေရတယ်ဗျ
ကိုသားညုံကအသက်တေးအေးဖြစ်နေတယ်ပြောတာကျွန်တော်ကတော့တနာယိုမိုင်80ကျော်လောက်နဲ့ပြန်နေတဲ့ကြားကနေပြီးတော့အပေါ်တက်သွားလိုက်အောက်ကျသွားလိုက်ဖြစ်သွားတိုင်းခေါင်းကိုမူးမူးသွားတာပဲဒါပေမဲ့အမြန်ပြိုင်တဲ့လေယာဉ်မောင်းတာတို့ဒီပြိုင်ကားမောင်းတာတို့နောက်ပြီးတော့ဒီမော်တော်ဆိုင်ကယ်ပြိုင်မောင်းတာတို့လိုမျိုးဗီဒီယိုဂိမ်းမျိုးကစားတဲ့သူတွေကတော့သဘောကျမှာပဲ
ဒါနဲ့ကျွန်တော်သိတော့ဒီ DR drone ပြိုင်ပွဲတွေကိုလောလောဆယ် online ပေါ်မှာပဲကြည့်လို့ရသေးတယ်ဗျ drone အဝေးထိတ်နေတဲ့ဒီ pilot တွေကတော့တတော်ကိုလေ့ကျင့်ထားပုံရတယ်ခက်နေရာတွေကြားမှာရအောင်ကိုပြိုင်မောင်းနိုင်ကြတယ်
drone ပြိုင်ပွဲဝင်ဖို့အဝေးထိမ့်မဲ့ pilot တွေအတွက်ကိုလေ့ကျင့်လို့ရတဲ့ software program တွေရှိတယ်လေ video game တွေလိုပဲတခုပဲကွာတာက video game ကတော့ TV ဖန်သားပြင်ထဲမှာရှိနေတဲ့ကားပဲဖြစ်ဖြစ်လေယာဉ်မြန်ကိုပဲဖြစ်ဖြစ်မောင်းရတာ drone တွေကကြတော့ဒီတကယ့်ကိုအပြစ်မှပြန်နေတဲ့ရှင်ပြန်လေးတွေကိုထိန်းချုပ်ရတာပိုတော့ခက်ခဲတယ်သူတို့ပြိုင်ပွဲတွေမှာကြည့်ပါလားတိုက်မိလို့ပြတ်ကြတာတွေလည်းမနေဘူးခုသားညုံမေးလို့ drone ယာဉ်ပြိုင်ပွဲတွေကိုအမေရိကန်မှာတော့လူတိုင်းအပြစ်မှသွားကြည့်လို့ရတာတွေရှိတယ်ဘယ်နှစ်ဘယ်နေရာမှာလုပ်မယ်ဆိုတာကိုကြိုပြီးတော့တည်ထားဖို့တော့လိုတာပေါ့အဲ့ဒါလည်းဒီဝါသနာရှင်အချင်းချင်းချိတ်ထားတဲ့ကွန်ရက်တွေမှာအများအားသူတို့သတင်းတွေကိုတင်ပေးနေတယ် DRL ရဲ့2016 drone ယာဉ်ပြိုင်ပွဲကိုတော့ Florida ပြည်နယ်ကဒီ Sun Life ဆိုတဲ့အားကစားဂွင်းကြီးမှာစပြီးတော့လုပ်မှာ drone ယာဉ်ပြိုင်ပွဲတွေကို NASCAR အမောင်းပြိုင်ပွဲတွေလိုမျိုးချိတ်ချိတ်တို့လာပြီးတော့အားပေးတဲ့အားကစားနေဖြစ်ဖို့အထိသူတို့ကရည်ရွယ်လုပ်နေကြတာတဲ့
သူတို့ DRL website မှာတော့ပြိုင်ပွဲတွေကို website ပေါ်ကနေပြီးတော့ကြည့်နိုင်အောင် subscribe လုပ်ပါလို့တိုက်တွန်းထားတာပဲပြိုင်ပွဲဝင်ကြမဲ့ pilot တွေကလည်းလောလောဆယ်18ယောက်လောက်ရှိတယ်။ကမ္ဘာနေရာဆုံးကအတော်ဆုံး drone ပြင် pilot တွေလို့ဆိုထားတာပဲဗျ
။ DRL Drone Racing League လို့ပဲတခြား drone ပြိုင်ပွဲလုပ်တဲ့အဖွဲ့တွေလည်းအများကြီးရှိသေးတယ်။အဲ့ဒီထဲကမှ Area Sports League ASL ဆိုလို့ရှိရင်လည်း drone ဝါသနာရှင်တွေစုစည်းထားတဲ့ drone အသိုက်အဝန်းကြီးပေါ့။အဲ့ဒီထဲမှာဒီအပျော်ရန် drone ဝါသနာရှင်ကလေးတွေကနေပြီးတော့စက်ရုပ်ပညာရှင် engineer တွေအထိပါတယ်။ သူတို့ ASL ကလည်း drone ပြိုင်ပွဲတွေကိုလုပ်တယ်။လာတိုင်းလဲဒီအနေနဲ့အရရက drone ဝါသနာရှင်တွေစုစည်းပြီးတော့ drone တွေအကြောင်းဖလှယ်ကြတယ် drone ရင်တွေဖန်တီးကြတယ်ပြန်ကြတယ်လေ။ဒီ drone ဝါသနာရှင်အဖွဲ့ကြီးကို California ပြည်နယ်ဘက်ကနေပြီးတော့စခဲ့တာပဲ
။အပျော်တန်းအဝေးထင်းပြန်တဲ့ရင်ပြန်လေးတွေအစင်းကနေပြီးတော့ drone ရင်တွေပြန်တာကိုပြန်တဲ့သူတွေကတကယ်အားကစားပြိုင်ပွဲတွေဝင်နေကြတယ်လို့မျိုးကိုသဘောထားကြတာ
။ရတဲ့စုချေးကလည်းမနေ့ကသားညုံရအနည်းဆုံးဒေါ်လာ3,000,000လောက်ရတယ်လို့ဆိုပဲ။ပြီးခဲ့တဲ့ဒီ2015 American Drone Champion ဖြစ်သွားတဲ့သူဆိုလို့ရှိရင်ဒီစုချေးကဒေါ်လာ2,000,000ခွဲရသွားတယ်လေ။နောက်ပြီးတော့ဒီ Drone Racing League DRL မှာဝင်ပြိုင်နေတဲ့ pilot တွေဆိုလို့ရှိရင်လည်းကျေးဇူးတွေလို့ပြောလို့ရတယ်။သတို့ပညာနဲ့တန်အောင်လို့ငှားကပေးထားရတာ
။ Drone ပြိုင်ပွဲအပေါ်မှာနိုင်ငံတကာကစိတ်ဝင်စားတဲ့သူတွေအများကြီးရှိတာသူတို့ကိုယ်တိုင်အံ့ဩရတယ်လို့လည်းဒီ DRL ကပြောထားတယ်ဗျ။အထူးဖြစ်ဒီကားပြိုင်တာတို့စက်ကအမောင်းပြိုင်တာတို့လိုမျိုးအမြန်မောင်းပြိုင်ပွဲတွေကိုကြိုက်ကြတဲ့သူတော်များများကဒီ Drone ရင်အမောင်းပြိုင်ပွဲကိုစိတ်ဝင်စားကြတာများတယ်လို့ဆိုပါတယ်။
အဲ့ဒါကြောင့်လေ drone ပြိုင်ပွဲတွေကအနာဂတ်အတွက်အားကစားပြိုင်ပွဲတစ်မျိုးဖြစ်တယ်လို့ကိုပွဲစီစဉ်တဲ့သူတွေကပြောနေကြတာပါအခုနှစ်ထဲမှာဒီနည်းပညာနဲ့ပတ်သက်တဲ့သတင်းမှန်သမျှကိုကြည့်မယ်ဆိုလို့ရှိရင်လေ drone ရင်တွေနဲ့ပတ်သက်တာတစ်ခုမဟုတ်တစ်ခုအများအားတွေ့ရပါတယ်ဓာတ်ပုံရိုက်တာဗီဒီယိုရိုက်တာကိုဝါသနာပါတဲ့အပျော်ရမ်းသမားတွေကြားမှာဆိုရင်လေအဝေးထင်း drone ရင်တွေကိုသုံးပြီးတော့မှဒီဝေဟင်ပေါ်ကနေရိုက်ထားတဲ့ပုံတွေကိုသူ့ထက်ကအပြိုင်မျှဝေနေကြတာလည်းမနည်းပါဘူးနောက်ပြတ်ဒီရုပ်တံလွှင့်လုပ်ငန်းကြီးတွေဆိုလို့ရှိရင်လေလူကိုယ်တိုင်သွားရိုက်ဖို့ခက်ခဲတဲ့ရိုက်ချက်တွေအတွက်ကိုကင်မရာတက်ထားတဲ့ drone တွေကိုသုံးနေကြတာသတင်းတွေထဲမှာတွေ့တွေ့နေရပါပြီ။အားသာချက်ကတော့ဒီအပေါ်စီးကနေပြီးတော့ရိုက်ထားတဲ့ video ပုံတွေဆိုတော့အခြေအနေကိုပို့ပြီးတော့မှချုံမြင်နိုင်တာပေါ့။ဒါရင်မကပါဘူး။တခြားအကျိုးရှိတဲ့လေ့လာမှုတွေအတွက်လည်း drone ရင်တွေကိုသုံးလာကြပြီ။ဆိုတော့ဒီ drone ရင်တွေရဲ့အသုံးဝင်မှုကပို့ပြီးတော့မှကျယ်ပြန့်လာနေတာကိုတွေ့ရပါတယ်။တစ်ချိန်တည်းမှာပဲအမောင်းပြိုင်တာဝါသနာပါတဲ့သူတွေကလည်းdrone အမြန်မောင်းဝဲတွေကိုလူတွေစိတ်ဝင်စားတဲ့ပြိုင်ပွဲတွေဖြစ်အောင်လို့လှုပ်လာကြတယ်။လောလောဆယ်မှာတည်ကြတာတခုကတော့ဒီ online ပေါ်မှာကြည့်နိုင်တဲ့ပွဲတွေကပွဲကြည့်ပရိသတ်တွေကိုအစွဲဆောင်ထားနိုင်ဆုံးပြိုင်ပွဲတွေထဲမှာ drone ရဲ့အမောင်းပြိုင်ပွဲတွေကလည်းပါနေပါပြီရှင
်မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသည်မြအစီအစဉ်ကိုကြားခဲ့ရတာပါရှင်ခုတော့ VOA မြန်မာပိုင်းရဲ့ထုတ်လုပ်ပေးနေတဲ့အစီအစဉ်တွေအကြောင်းနားဆင်ကြည့်ရအောင်ပ
ါ Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလူနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
change.
မြန်မာနိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
American အတန်းရဲ့စနေနေ့ညပိုင်းစီစဉ်တွေကိုည7နာရီထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးအတန်းလွှင့်ပေးနေပါတယ်။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပို့ပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တေတချင်တွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတော့ VOA မြန်မာပိုင်းစီစဉ်စာတိုက်ဒေတာအမှတ် 885 ရန်ကုန်မြို့ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လင်းပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မာချေမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February လ20ရက်စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတူးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းအလဲပါထုတ်လုပ်သူမဆွမွန်နဲ့အတူကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လေလံအစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့ဒီအစီအစဉ်မတိုင်ခင်ရက်တွေမတိုင်ခင်ရက်တွေကတည်းကဒီကနေ့အစီအစဉ်မှာဘာဆွေးနွေးမယ်ဆိုတော့ ਨੇ ပတ်သက်ပြီးတော့ကျွန်တော်တို့ကြိုတင်ပြီးတော့ကြေညာထားပြီးသားပါထပ်ပြီးတော့ပြောရရင်တော့ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာဒီအခုတွေးဆုံမြင်မြန်ကန်နဲ့တက်ဆိုင်နေပါတယ
်တကယ်တော့ဗျာဟုတ်လားတော်ဆန်းစုကြည်နိုင်ငံကြီးခဲ့ဖြစ်ဖို့ဆိုတာ59ဆလုံးတော့လေပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့30ချက်ထောက်ပြရမှာဆိုရင်သူ့ရဲ့သားနှစ်ယောက်နဲ့ချွေးမရှိမှဆိုချွေးမနှစ်ယောက်လူ၄ယောက်ပဲမြန်မာနိုင်ငံသားခံလို့ရှိရင်ဒီပြဿနာရအောင်အပြေလဲသွားမှာပဲဘာမှဟဲ့လားကျွန်တော်တို့ဓာကြီးကို59ဆလုံးပြင်ဖို့တော့လည်းမလိုပါဘူးနော်အဲ့တော့လူ၄ယောက်ရဲ့အဆုံးဖြတ်ကနဲ့လောက်တာကပိုတော့ကောင်းတော့ဗျာဟဲ့လားဓာကြီးကိုဖွဲ့စည်းဖို့အချိန်ကဦးလေးပြင်ရလို့ပြောဖို့တော့မလိုပါဘူးတကယ်တမ်းသူသားသမီးတွေအနေနဲ့သူတို့ရဲ့မိခင်တမနာဖြစ်တာလို့ကျင်လို့ရှိရင်1982ခုနှစ်ဥပဒေရမြန်မာနိုင်ငံသားရှောက်ထားလိုက်ဦးမှာပဲ
ဒါမဲ့လေဝင်ကြီးအရွယ်ရောက်ပြီးသားလူတွေအနေနဲ့ကလေးတွေလည်းမဟုတ်တဲ့အခါကျတော့ဒီလိုမျိုးသူတို့ရဲ့ကိုယ်ပိုင်ဘဝပေါ့လေကိုယ်ပိုင်ဘဝကိုဆွတ်လွတ်ပြီးတော့ဟလာပြေးဆက်ရမယ်ဆိုတာကရောဟိုမျှတာတယ်လို့ပြောလို့ရတော့
ဒေါ်ဆန်းစုကြည်သူတို့ရဲ့မိခင်ဒေါ်ဆန်းစုကြည်နှစ်ပေါင်း20ကျော်ဆွတ်လွတ်ခဲ့ပြီးပြီသူမေအုပ်ချုပ်တဲ့နိုင်ငံမှာသူမနေချင်ဘူးဆိုရင်တော့နိုင်ငံသားမခိုင်ဘူးဆိုတာသူတို့ရဲ့မိသားစုပြဿနာဒါအပေါ်စီးမှုအခြေခံဥပဒေပြဿနာမဟုတ်ဘူး
ပြန်ကြရေးဝင်ကြီးဦးရဲ့ထွန်းနဲ့ VOA မကြသေးခင်ရပ်ပိုင်းတွင်ကတွေ့ဆုံမြင်မြန်တဲ့အထက်ကကောက်နှုတ်ချက်ပါဆိုတော့ကြားခဲ့တဲ့အတိုင်းပါပဲတောင်ဆန်းစုကြည်သမရဖြစ်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ကြရေးဝင်ကြီးဦးရဲ့ထွန်းရဲ့အပြောကိုကျွန်တော်တို့သောရရှင်တွေကြားပြီးသားပါဒီလိုမျိုးသဘောထားဒီလိုမျိုးပြောဆိုချက်ကဒါပထမအဦးဆုံးချိန်တော့မဟုတ်ပါဘူးအရင်ကလည်းပဲတခြားပြောထားဘူးဓာတ်တွေရှိပါတယ်ရှိတဲ့အတွက်လည်းပဲတောင်ဆန်းစုကြည်ဘက်ကနေပြီးတော့ဒီကိစ္စပေါ်ကိုပြန်ပြီးတုံ့ပြန်ပြောဆိုထားတာရှိဘူးပါလေပခုတ်ကူမျိုးကလူလူစီယုံဝက်ဆွေနွေးဝက်တခုဒီမှာဒေါ်ဆန်းစုကြည်ပြောထားတာပါ59ဆလုံးကတမရဖြစ်ရမယ့်လူရဲ့အရေးချင်းကန့်သက်ချက်တဲ့ဘာလဲဆိုတော့တမရဖြစ်ရမယ့်သူရဲ့သားသမီးချွေးမစသဖြင့်နိုင်ငံသားသားမဖြစ်ရဘူးဆိုတာတချို့ကပြောတယ်ကျမသားနှစ်ယောက်မြန်မာနိုင်ငံသားခံယူလိုက်ရင်ကျမတမရဖြစ်လို့ရပြီပေါ့ကျမပြောမယ်ကျမတမရဖြစ်တာမဖြစ်တာအဓိကမဟုတ်ဘူးအဓိကကဥပဒေကြောင့်အရာမမျှတာလို့ပြင်တာဘယ်လိုမကြိုက်တာလဲဆိုရင်ကျမသားတွေကငကိုကမြန်မာနိုင်ငံသားလက်မှတ်ရနေပြီ1998နောက်ပိုင်းကျမအကြေကျုပ်ကြတော့သားတွေကိုအရင်ဆွေရကနိုင်ငံသားလက်မှတ်တွေရုပ်သိမ်းလိုက်တယ်အဲ့နောက်ပိုင်းပြည်ထရှားနိုင်ငံသားတွေဖြစ်သွားတယ်တဲ့ဒါနဲ့ပတ်သက်ပြီးတော့ထားပါဘာမှမပြောလို့ဘူးပြောချင်တာကလူတယောက်ဟာအသက်18နှစ်ပြည့်ရင်ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လွတ်လပ်ခွင့်ရှိရပါတယ်ဥပမာအသက်18နှစ်ပြည့်ပြီးသားတယောက်ပြစ်မှုကျူးလို့ရင်သူ့ဖာသာသူဥပဒေကြောင်းအရခံရတယ်မိဘကအစာဝန်ခံပေးလို့မရဘူးဥပဒေကြောင်းအရအသက်18နှစ်ပြည့်ရင်မိဘနဲ့သားသမီးကမသက်ဆိုင်ဘူးဒါဥပဒေကြောင်းအရပါမိဘသားသမီးတန်ရုံးစဉ်ကတခြားဆက်နွယ်မှုဒီလိုဥပဒေကြောင်းမှာရှိနေတဲ့ကိစ္စကိုဘာကြောင့်သူတစ်ပါးကိုလွှမ်းမိုးခြင်းနဲ့သားသမီးချွေးမတမက်နိုင်ငံသားဖြစ်ရင်တမရမဖြစ်ရဆိုတဲ့ဥပဒေကိုမကြိုက်တာကျမတမရဖြစ်တာမဖြစ်တာကိစ္စမဟုတ်ဘူးဖြစ်ရင်တော့နိုင်ငံတည်တက်တိုးတက်မယ်ထင်ပါတယ်ဒါကျမအမြင်တသက်ပါကျမဖြစ်ရင်လည်းကျမစူးစမ်းသွားမှာပါဒီလိုသူတစ်ပါးကိုလွှမ်းမိုးထားတဲ့ဥပဒေမျိုးရှိနေတာအာဏာရှင်စံတဲ့လို့ကျမမြင်နေအဲ့ဒီတော့အာဏာရှင်စံတဲ့ဥပဒေကိုပြင်ဖို့လက်မှတ်ထိုးကြပါလို့တိုက်တွန်းသွားပါတယ်ဒေါ်ဆန်းစုကြည်ကဒါအခြေခံဥပဒေပြင်ဆင်ရေးအတွက်ပြည်သူလူထံကသဘောထားလက်မှတ်တွေကောက်ခံနေတဲ့အချိန်ပခုတ်ကူမျိုးမှာဒေါ်ဆန်းစုကြည်ပြောသွားတာပါဆိုတော့ဒီကိစ္စကြီးအစ်စ်မဟုတ်ပါဘူးဒါပေမဲ့အခုကျမှဘာလို့ထပ်ပေါ်လာတာပါလဲဒီကနေ့ပင်နယ်ဆွေးနွေးပြီးဖို့ဖိတ်ခေါ်ထားသူ2ဦးရှိပါတယ်တဦးက1990ပြည်နှစ်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကူစားပြုပြီးတော့စကိုင်းတိုင်းပလဲမဲစန်တာနယ်ကနေရွေးကောက်တင်မြှောက်ခံခဲ့ရသူ ဒေါက်တာတင်းဆွေပါဘယ်တုန်းကမှတော့လွတ်တော်မတက်လဲရပါဘူး90ရွေးကောက်ပွဲရလတ်ကိုအတိမတ်ပြုပြီးတော့အနာလွှတ်ပြောင်းတာမဖြစ်ခဲ့တဲ့အတွက်ပါနောက်တစ်ခုကတော့ဝယ်သတင်းစာဆရာဦးစီသူအောင်မြင်ပါဦးစီသူအောင်မြင်ကအခုလောလောဆယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရောက်နေပါတယ်ကျွန်တော်တို့သူ့ကိုစူးစမ်းပြီးတော့ဆက်သွယ်နေပါတယ်လောလောဆယ်မှာတော့ဒေါက်တာတင်းဆွေလိုင်းပေါ်မှာရှိနေပါပြီဘာဝင်ဆွေးနွေးမဲ့ဒေါက်တာရှင်တွေအပြည့်ရှိပါတယ်ကျွန်တော်တို့မှာမှတ်ချက်ပြီးဆွေးနွေးထားတဲ့ဒေါက်တာရှင်တွေလည်းရှိပါတယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ဒီမှာမရှိတဲ့အတွက်ဒေါန်ဆန်းစုကြည်ဘက်ကတွန့်ပြန်ချက်ကိုကျွန်တော်ခုနပြောပြခဲ့တာဖြစ်ပါတယ်ဆိုတော့ဒေါက်တာတင်းဆွေခင်ဗျာဒီကိစ္စကအစ်မဟုတ်ပါဘူးအခုအချိန်ကြာမှာဒီကိစ္စဘာကြောင့်ပြန်ပေါ်လာတယ်ဘာကြောင့်ပြန်ထွက်လာတယ်လို့ဒေါက်တာတင်းဆွေယူဆပါလာတယ်အဲ့ဒီခုနပြန်ကြားရေးဝန်ကြီးဦးရထုတ်ရဲ့အဖြေကိုကြားရတဲ့အချိန်မှာဒေါက်တာတင်းဆွေစိတ်ထဲမှာချက်ချင်းဘလို့ဖြစ်မိပါလဲခင်ဗျဟ
ုတ်ကဲ့ခင်ဗျပရမဟုဆုံးတော့ဒီလိုအချိန်မှာဒီလိုပုံကိုတယောက်ကဒီလိုမှတ်ချက်ပေးလာတာစိတ်ဝင်စားမှုတစုံတရာကောင်းပြီးတော့ဟိုမျက်လုံးဟိုအော်တော့ဟောစိတ်ဝင်စားတယ်တော်တော်ပဲဟိုမျက်လုံးပြူတာမဟုတ်ဘူးမျက်မှုန်ကုတ်ပြီးတော့စဉ်းစားအမယ်ချက်လက်တစ်ခုလို့ကျွန်တော်မြင်နေခင်ဗျဟုတ
်ကဲ့
နောက်တစ်ခုသူတော်အောင်ဆန်းစုကြည်ခုနကဦးကျော်သိန်းဟိုပြန်လဲတင်ပြတဲ့တင်အရာကလူတိုင်းတိုင်းပြည်ကလည်းသိပြီးသားပေါ့တော့အချိန်လေးအဲ့တော့ဒီအချိန်လေးမှာဒီလိုပြောတာဟာတော်အောင်ဆန်းစုကြည်ရဲ့တည်ကြည်မှုကိုများလာစိန်ခေါ်လိုက်သလားဆိုတဲ့တစ်ချက်နဲ့ဒုတိယတစ်ချက်ကတော့တော်အောင်ဆန်းစုကြည်နဲ့သူအဲ့ဒါမိသားစုကြမှာရန်တိုက်ပေးသလားဆိုတဲ့အချက်ဆိုတဲ့တန်တရာကြီးနဲ့ကျွန်တော်တို့ဟိုဟိုအကောင့်မြင်တယ်လို့တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်သမ္မတဖြည့်ရေးကိုနှီးလန့်ရှာပေးတဲ့အကြံဉာဏ်တစ်ခုလို့ကျွန်တော်ကတော့မမြင်ပါဘူးခင်ဗျ
ဟုတ်ကဲ့ဝင်းယူရထုပြန်ပြောသွားတဲ့အထက်မှာကျွန်တော်တူတဲ့အမြင်နဲ့ပေါ့လေစိတ်ဝင်စားဖို့ကောင်းတာတစ်ခုတွေ့တာကဘာလဲဆိုတော့ဒီ59စလုံးပြင်ရေးဟဲ့လားမပြင်ရေးကိုအဓိကပြင်မှုကိစ္စကိုအခြေခံဥပဒေပြင်မှုကိစ္စကိုမကန့်ကွက်ဘူးဒီဒီဝင်းယူရဲ့တို့ဘက်ကပြောထားတဲ့အထက်မှာကဟဲ့လားဒီဥပဒေနဲ့အညီလို့ဖို့ကိစ္စကိုပဲပြောတယ်ဟဲ့လားဟိုလောလောဆယ်အချိန်မှာဒါကိုဟဲ့လားမပြင်ပါနဲ့လို့တို့ဘက်ကကန့်ကွက်တာမျိုးမရှိဘူးအဲ့ဒီပုံမှာတော့တင်းဆွေဘယ်လိုသဘောရလဲ
အော်ဒီလိုပြသူတို့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တော်တော်များများပေါ့နော်တခြားပါတီကလူတွေရောပါတယ်သူကြံ့ခိုင်ရမဟုတ်တဲ့လူတွေရောနောက်ဆုံးဟိုတက်မတော်ဘက်ကရောပါတာကဘုန်းကြီးဘုအခြေခံဥပဒေအရာဒါလည်းလုံးရမယ်ဆိုတဲ့အချက်ပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီနေရာမှာဟိုဥပဒေစကားပေါ့ဥပဒေကြောင့်အရာတော့ကျွန်တော်တို့ NLD ကဥကိုညီလည်းပဲဥပဒေကြောင့်အရာနိလန့်ချပေးတဲ့စဉ်းစားမှုတစ်ခုသူပြပြခဲ့ဘူးတဲ
့
အခုဝန်ကြီးဦးရထုတ်ကလည်းနိလန့်တစ်ခုရှာပေးသလားပေါ့နော်ဒီလိုသဘောတော့တက်ရောက်တယ်တိုးတော့ဒါလို့ဗျအခြေခံဥပဒေ2008ဖွင့်စည်းဖို့အခြေခံဥပဒေကိုရေးခဲ့တာကဥပဒေသမားတွေကရေးခဲ့တာတော့မှန်ပါတယ်တိုးတော့ဒီအချိန်ကဥပဒေကြီးရခြင်းရဲ့မဟာကြီးမှန်းချက်ကြီးလို့เนาะကျွန်တော်ဥပဒေစကားမဟုတ်နိုင်ငံရေးစကားပါဟု
တ်ကဲ့
အဲ့ဒီမှန်းချက်ကြီးက3ချက်ရှိတယ်အချိန်က3ချက်ထဲတယ်အဲ့ဒါကိုဘုရားမူကြီးတန်းရွှေပေါ့เนาะသူကနေအမိန့်ပေးပြီးတော့ဥပဒေရေးတဲ့တလူသူခံခေါ်ပြီးခိုင်နေဆိုခတာလူတိုင်းသိပြီးသားအဲ့3ချက်ကတော့1ဟဲ့လားပုံစံပုံကိုပြင်မရအောင်ရေးမယ်2တော့အောင်စားသူကြီးသမ္မတပဲဖြစ်စေရ3ငါတို့ကိုပြန်ပြီးတော့နောက်ကြောင်းများရေးမိွာဆိုတဲ့အခြေခံမဟာပြူဟာမဟာရင်မင်းကြီးနဲ့ရေးတာဖြစ်တော့ကဥပဒေသမားတွေကဘယ်လိုပဲလက်ပတ်ပြီးတော့ဟာလာဥပဒေကြောင်းညာနီလန်းနေရှားပါစီအဲ့ဒီမဟာရင်မင်းကြီးမပြုတ်သေးရကတော့ဒေါ်အောင်ဆန်းစုကြည်လည်းမတတ်မဖြစ်နိုင်ဖွဲ့စည်းပုံနဲ့မပြည့်နိုင်စသဖြင့်လေဖြစ်မယ်လို့ယူဆတဲ့အတွက်နီလန်းရှားဖွေတွေဟာနီလန်းရှားဖွေခြင်းဟာဘယ်လိုမှမဖြစ်နိုင်တဲ့အရာတစ်ခုဖြစ်တဲ့အတွက်နိုင်ငံရေးရာတွေ့ဆုံဆွေးနွေးမှုကနေပြည်လည်းမှုတစုံတရာရမှဒါလေပေါ်စီပုံပြင်လို့ရမယ်အဲတခြားအရာပေါ်လို့တော်စုသမ္မတဖြည့်ပါဝင်နေဖြစ်လာနိုင်မယ်လို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အခုဆက်ပြီးတော့ဒါရဲဆွနေမဲ့တော်ရရှင်တွေရဲ့သဘောထားကိုဆက်ပြီးတော့နှထောင်ကြရအောင်ပါအရင်ဆုံးဘကိုးမျိုးကဥကြော်မြင့်ဥကြော်မြင့်ကဘယ်လိုသဘောထားရှိပါသလဲပြောလို့ရပါပြီ
ဟုတ်ကဲ့ကျွန်တော်ကသဘောတိုင်းရှိချမ်းကျော်ကားမျိုးနဲ့ပဲနဘုံမျိုးကနိုင်ငံရေးစိတ်ဝင်စားတဲ့ဥကြော်မြင့်ဖြစ်ပါတယ်။စံကြဲဝင်ကြီးဦးရဲထွေရဲ့ဒီနေ့အင်တာဗျူးမှာပြောခဲ့တဲ့နိုင်ငံလုံးတစ်ကမ္ဘာလုံးကလူလားတောင်းတနေတဲ့ခဏဒေါန်ဆန်းစုကြည်ကံကဖြစ်နေခြင်းနဲ့ကိစ္စနဲ့ပတ်သက်ပြီးပြောခဲ့တဲ့စကားတွေဟာလက်ရှိကျမ်းတော်ပါဝင်နိုင်ငံတော်ဆွေတစ်ဖွဲ့လုံးရဲ့ကိုစားပြုပြီးတော့ပြောခဲ့တဲ့စကားလို့လုံးဝအမှတ်တံတဲ့ရှိရှိနဲ့ပြောခဲ့တဲ့စကားလို့ကျွန်တော်အနေနဲ့မှတ်ယူပါတယ်ဒေါန်ဆန်းစုကြည်ရဲ့တာမယောင်နဲ့ဖီမန်မြောက်ဟာမြန်မာနိုင်ငံသားအဖြစ်ရှောက်ထားလိုက်ရှိခြင်းပါလေဒေါန်ဆန်းစုကြည်ရဲ့ဘဝနဲ့ဒီမိုကရေစီကျမ်းမှာဆိုရင်ဒေါန်ဆန်းစုကြည်ဟာစွန့်လွတ်စွန့်လန်းမှုတွေအများကြီးပြတ်တက်ခဲ့ပြီးလည်းဖြစ်ပါတယ်ဒ ဒီချက်ကိုဝင်းကြီးဦးရထွေးရဲ့အင်တာဗျူးမှာလဲလက်ခံတာဒီကဖြစ်ပါတယ်ကျွန်တော်အနေနဲ့ကိုယ်ကလေးရွေးကောက်ပွဲမှာတိုင်းပြည်တစ်ခုလုံးကမြို့သားဒီမိုကြီးဖြတ်ချက်ကိုတောင်ကျူကမ်းပြူပုံအောင်ပြီးတော့မှနေရီပြီးခဲ့တာလဲမြို့သားဒီမိုကြီးဖြတ်ချက်အောင်မြင်မှုတစ်ခုတည်းကမဟုတ်ပါဘူး
โอเค
ကျွန်တော်ဥကြုံမြင့်ကတော့ကျွန်တော်တို့ကတော့ဒီသမရဖြစ်မှာပဲကျွန်တော်တို့အနေနဲ့တိုင်းပြည်ရဲ့ဒီရင်းကြီးပတ်မှာကျွန်တော်နိုင်ငံရဲ့ပုံရိပ်ဟာလဲပုံမှုလှပ်ပတ်မှာဖြစ်တဲ့အတွက်ဒီအခက်အခဲအကျတဲ့ကိုကျော်လွှမ်းနိုင်မှုအတွက်ကတော့သင်ကြားရေးဝန်ကြီးဦးရထွေးရဲ့ပေးတဲ့အကြံဉာဏ်ကိုပဲလက်ခံပြီးတော့မှဒီကလေးတွေဟာကျွန်တော်တို့ရဲ့
ဟုတ်ကဲ့ဦးရထွေးဟုတ်ကဲ့ဦးကြောင့်မြင့်ဦးကြောင့်မြင့်သဘောထားရှင်းပါပြီကျွန်တော်တို့နောက်ပိတ်တက်တွေအလှည့်ပေးပါမယ်ဦးကြောင့်မြင့်ကတော့ဝင်ကြီးဦးရထွေးအကြံပေးတဲ့အတိုင်းနိုင်ငံသားဖြစ်လျှောက်ပါလို့ဦးကြောင့်မြင့်ကအကြံပေးပါတယ်နောက်တစ်ယောက်ကကျွန်တော်တို့ကိုဖြိုးဝေကဲကိုဖြိုးဝေကရောဘယ်လိုသဘောထားရှိပါသလဲ
ဟုတ်ကဲ့ပါကျွန်တော်ကတော့ဒီဟိုလာရှိတဲ့ဆိုတာတက တ်ထားနေသူမဲ့သူနေတယ်မြန်မာနိုင်ငံသားကံပြမလို့ဒေါ်လန်းသူကြီးဆိုတာမြန်မာနိုင်ငံမှာတကယ်တမ်းကြလို့ရှိရင်သူချွတ်လို့နဲ့နာခံပြီးတော့သူအများကြီးပြစ်ချက်ခဲ့ပြီးတော့မြန်မာနိုင်ငံမှာတမနာဖြစ်တဲ့နေဒီတမနာဖြစ်တဲ့နေဖြစ်တဲ့အတွက်ဒီတမနာဖြစ်သွားပြီဆိုလို့ရှိတယ်ပဲဥပမာသူဟာတမနာဆိုတာကလည်းပဲမြို့ဥပဒေတွေနောက်ပြီးတော့ဥပဒေတိုင်းနဲ့ပဲအုပ်ချုပ်ရမှာအုပ်ချုပ်မှာဖြစ်တဲ့အတွက်သူတို့အခုဟို59ဆလုံးကြီးဆွဲထားတာကကြီးဟိုဟာပေါ့သူရဲ့သာသမီတွေချွေးမတွေကနိုင်ငံသားမှာရှိနေတဲ့သူကဒီတမနာမဖြစ်ရင်ဆိုတာတကယ်တမ်းကြတော့တကယ်တမ်းအရင်စစ်တွက်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘာမှမဆိုင်တာမဆိုင်ဘူးလားဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံမှာတမနာဖြစ်နေမယ်တမနာရဲ့သာသမီတွေနောက်ပြီးတော့တမနာရဲ့ချွေးမတွေအမျိုးတွေကနိုင်ငံသားမှာသူ့မဲ့သူနိုင်ငံသားခံယူတာသူကသူခံယူလေသူတို့တွေလည်းဘာမှလုပ်လို့ရတာမဟုတ်ဟုတ်တယ်မလားတကယ်တမ်းဆိုလို့ရှိရင်တကယ်လို့သူတို့ရဲ့ဘာမှလုပ်လို့မရဘူးဆိုတာကသူတို့တွေဘာပဲလုပ်လို့တမနာဆိုတာကလည်းပဲတမနာဖြစ်နေတဲ့အတွက်ဒီဥပဒေကိုလေးစားပြီးတော့နေနေရတာဒါကြောင့်ဖြစ်တဲ့အတွက်ဒီမြန်မာနိုင်ငံမှာဒေါ်လန်းသူကြီးကတမနာဖြစ်သွားမယ်ဖြစ်သွားပြီဆိုလို့ကျင်သူလည်းဥပဒေဆိုင်အလုံးလုံးမှာဖြစ်တဲ့အတွက်ဒီဘာမှဒီချွေးမာတွေသားသမီးတွေဒီမြန်မာနိုင်ငံကခံယူရမလို့ဒါကြောင့်ကျွန်တော်တို့စိတ်ထဲမှာဘာဖြစ်လဲဆိုလို့ကျင်ဒေါ်လန်းသူကြီးတမနာဖြစ်နေခြင်းနဲ့ဒီ59ဆလုံးနေပါလို့ဆိုတာသူတို့ရဲ့ဒီကောင်းစားဖို့အတွက်ခုနကပြောခဲ့တယ်လို့ပဲဟိုဒေါ်လန်းသူကြီးတမနာမဖြစ်နိုင်ရေးတွေကိုရှောက်ပြီးတော့သူတို့တွေဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်ကျွန်တော်တို့လုံးဝလက်မခံပါဘူးကိုဟုတ်ကဲ့ပါ
ဟုတ်ကဲ့ပါခင်ဗျာကိုဖြိုးဝေကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်ကကျွန်တော်တို့မန္တလေးမြို့ကတော်သားကြီးဦးထွန်းရင်ပါကဲတော်သားကြီးဦးထွန်းရင်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
ဟုတ်ကဲ့ကြားလားခင်ဗျာ
ကြားပါတယ်ခင်ဗျာပြောပါအ
ာဒီလိုကြည့်ကြအောင်ဆွေးနွေးကြတာတော့ဒီတော်သားကြီးကသူ့တန်းကိုခေါ်မှဓမ္မတာဖြစ်တတ်ပါတယ်ရှင်းနိုင်ပါတယ်ဆိုတဲ့ဟာကိုမတော့ခံပါဘူးလည်းလည်းမခံပါဘူးခင်ဗျာဘာကြွရလဲဆိုတော့ကျွန်တော်ဓမ္မတာတော်စံစီကြီးရဲ့အထူးဝန်ခံကိုလူနာကန်ကျေလို့အပေါင်းနဲ့ကန်တာဒီစံနာရီဒီတော့ဒီရောက်တာပါအဲဒီတော့လူမျိုးစုတွေကဒီအပေါင်းနဲ့ခနာကိုစစ်ချင်းလူမျိုးကျိုးကြလားသူတို့ပြေးလိုက်တဲ့အချိန်ကဒီလိုဖြစ်နေနေဘူးလားရှင်းလိုက်ကြည့်ကြပါ
ဟုတ်ကဲ့ဦးထွန်းရ
တော်စံစီကြီးကိုပို့ဖို့ပူစစ်အခုနမောတမကအကျိုးရှိတာကိုအခုကကဘာတူလို့ပါလို့ဆိုတော့ပုံစံမျိုးဖြစ်နေပြီလို့ဟ
ုတ်ကဲ့ပါ
ဒီတော့ကျွန်တော်ပြောရတော့အလုံးလူတွေစဉ်းစားရမှာကတော့ဒီစရာကဒီကနေ့ကိုရှင်းနာတော့ပြချပါပါတယ်ဖြစ်ဖြစ်သွားရင်တော့ပြရပေါ်တော့တန်တရားလို့အဆုံးဖြစ်ပါပဲခင်ဗျာ
ဟုတ်ကဲ့ပါဒေါသကြီးဦးထွန်းရင်ကျေးဇူးအများကြီးတင်ပါတယ်အခုလိုတိုက်ရိုက်ဝင်ရောက်ဆွေးနွေးသွားတာတော်တင်းဆွေကျွန်တော်တို့စီကိုပို့တဲ့သောတာရှင်တွေအခုဆွေးနွေးတဲ့ထဲမှာလည်းပါပါတယ်ဆိုတော့ဒေါ်ဆန်းစုကြည်တမဒါဖြစ်ရေနိုင်ငံကောင်းဆောင်ဖြစ်ရေကိစ္စကိုတော့ဒါတိတ်ရှင်းပါတယ်မြန်မာပြည်သူလူထုအများစုကလူလားလို့လေမဲဆန္ဒရှင်အများစုကလူလားလို့လေဒီလိုမဲပေးခဲ့ကြတယ်ကျွန်တော်တို့စီကိုဆွေးနွေးတဲ့သောတာရှင်တွေထဲမှာလည်းတချို့ကကန့်ကွက်တာတွေရှိပါတယ်တချို့ကထောက်ခံတာတွေရှိပါတယ်တချို့ကလုံတင်ရလားမလုံတင်ဘူးလားစဉ်းစားပါလို့ပြောတာတွေရှိပါတယ်အများစုမဲနဲ့ပြောမယ်ဆိုတော့အများစုကတော့ဟလာဒေါ်ဆန်းစုကြည်တမဒါဖြစ်ဖို့ခေါင်းဆောင်ဖြစ်ဖို့ငါစကူစာလုံးကိုတနည်းနည်းနဲ့ဘလူနည်းနဲ့ပဲပြင်ပြင်ပြင်ဖို့ဆိုတော့အများစုကလက်ခံသဘောတူကြပါတယ်ဆိုတော့ဒီအကျက်အတဲကလက်ရှိကျွန်တော်တို့အခုစကားပြောနေတဲ့အချိန်မှာပြည်လည်နိုင်မဲ့နီလန်ရှိရလားပြည်လည်နိုင်မှုအလားလာရောရှိရလားဒေါက်တာတင့်ဆွေဘလူမြင်ပါတယ်လဲ
โอเคครับเนี่ยจังปรมาสุนีราวเนี่ยเลยสุนีราเยตะโลปอเนาะดีตา2รอบเนี่ยชวยมา2รอบกูနိုင်ငံသားဖြစ်ရေးဆိုတဲ့အကြံပြုချက်ကကျွန်တော်ပြောရရင်တော့သူကနီလန်းရှာတာဖြစ်ပေမဲ့လို့ဖြစ်နိုင်ကြီးကမဖြစ်နိုင်လောက်အောင်ကိုနည်းတယ်တနည်းပြသူတို့ပေါ်စီပုံကြီးပြင်သလိုကိုခက်တယ်ခင်ဗျာဘာကြောင့်လို့ဆိုတော့နိုင်ငံသားဖြစ်ရေးဆိုတာမပြောနဲ့ဟာလာမတ်ပုံနေရအောင်တော့လုပ်ဖို့ခက်နေတဲ့ဗမာနိုင်ငံရဲ့ဟာလာလူမှုကြီးကြရေးမကြသေးရင်ကတော့ဗီဒီယိုရောက်ဟိုထည့်မယ်ထည့်လိုက်တယ်ဆိုတဲ့ဌာနရဲ့အဲလုပ်ဟိုဘီရိုကရေစီကလည်းတော်တော်လေးဆိုးတဲ့အတွက်ဒါဟိုတမင်တကာကိုမြန်ပြောသလားပေါ့ဒီထက်ဒီလိုနဲ့နီလန်းချာမှုတူပြောရရင်တော့သောသူယူကိုယ်တိုင်ကနေပြီးတော့သားရဲ့ဖြစ်ကဆုတ်လွတ်ပါတယ်ဆိုတဲ့စာကြောင်းကတရားထဲနဲ့တော့ပြီးကောင်းပြီးနိုင်တယ်ပေါ့နော်ဟိုပြောရရင်ပေါ့နော်အတနည်းအားဖြင့်ဒီအကျညာစေနာနေတယ်လို့ပြောရမလားအားတော့နားပါတယ်ခင်ဗျာကျွန်တော်လည်းသံသရာဟိုအကျိုးခံစားခွင့်ပြုပါလို့ရထွက်ကိုပြောပါတယ
်ဟုတ်
ပြောကြည့်ပြရစီနောက်တစ်ခုဦးကျော်သိမ်းမေးတယ်လို့နောက်မေးခွန်းကတလို့ရအဲ့ဒီ2008ပေါ်စီဖို့ရေခဲ့တဲ့ကာလတုန်းကပုံရုပ်မှုကြီးတန်းရွှေကဟိုတောင်ဝင်ရှိတော့တောင်ဝင်ရှိနေတဲ့ကာလပေါ့နော်ဒီကနေ့ကာလတော့ကကျွန်တော်မြင်တာက2005ရုပ်ကပွဲရလက်တွေထွက်လာခဲ့ကတမရိုရေပြီးခိုင်ဖြိုးခေါ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးဟာအရင်ကလိုအနေထားမတူတော့ဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့
ကြံ့ခိုင်ဖွံ့ဖြိုးရေးဟာအစိုးရရောဩဇာရောတနည်းအားဖြင့်ဟိုမင်းမိန်ပြီးတော့ဟိုအစွဲမရှိသလိုဖြစ်လာတယ်။တစ်ချိန်ထဲမှာတမရိုရဲ့ခန္ဓာကတော့ကဟိုတိတိမာမာဆက်ရှိနေပါတယ်ခင်ဗျာ
။
ဒါပေါ်စီဖို့အရာလည်းရှိတယ်ပေါ့။ဖြစ်ခဲ့တယ်။နောက်တမိုင်းကြောင်းရလည်းရှိတယ်။သို့တော့ဘုရားမူကြီးတန်းရွှေလက်ထက်နဲ့အခုလက်ရှိဘုရားမူကြီးမင်းအွန်လိုင်းလက်ထက်မတူတဲ့အနေထားတော့ကျွန်တော်မြင်နေရတယ်။ဒါကြောင့်ဖွဲ့စည်းပုံကိုပြန်ပေါ်ရောအခြားအရာတွေရောအနာဂတ်တိုင်းပြည်အတွက်သွားရေးပေါ်ကတပ်ပေါ်ပေါ်မှာဘာပဲပြုတ်ပြုတ်မူတည်နေတဲ့အနေအထားတရဖြစ်တဲ့တွင်လက်ရှိတာဝန်ရှိဆုံးဘုရားမူကြီးမင်းအွန်လိုင်းနဲ့ဒီဘက်ကတာဝန်ရှိဆုံးဒေါက်အောင်ဆန်းစုကြည်တွေ့ဆုံဆွေးမှုအဖြေရှာမှုတွေကလာနေရင်အနာဂတ်အလားအလာကဖြစ်နိုင်တယ်အဲ့ဒါကတော့သူတော်ဆန်းစုကြည်သမရဖြစ်တခုတည်းမကောက
်ကိုယ်
သိမှုပြင်ဆင်ရောတက်မလို့ရဲ့အနာဂတ်ကန္တာဘယ်လိုသွားမလဲဆိုတဲ့အချက်ပေါ်မှာအဲဒီအချက်တွေကိုပါဒီတွေ့ဆုံဆွေးနွေးမှုကနေသွားနိုင်တယ်လို့ဟိုကျွန်တော်မြင်ပါတယ
်အဲ့ဒီ
နေရာမှာဘုရားမူဒီမင်းအွန်လိုင်းအနေထားကိုကက်ခရနည်းနည်းတော့စောတော့စောသေးတယ်သို့တော်လည်းသူဟာဘုရားမူတန်းရွှေလို့တော့ပြန်သွားခြင်းမဲ့လူမဟုတ်ဘူးလို့ကျွန်တော်တို့ဗမာတက်မရောဟိုအနာသိတမိုင်းကြောင်းအရာတိလိုက်လို့ရှင်တော့ဘုရားဟိုဘုရားကြီးနေဝင်နဲ့ဘုရားမူကြီးဆောမအောင်မတူသလို
ဘုရားမူ
ကြီးတန်းရွှေနဲ့လည်းမတူသလိုဘုရားကြီးမင်းအောင်လာရင်လည်းမတူတဲ့လမ်းကြောင်းကိုဟိုရွှေမလားလို့ကျွန်တော်ကတော့အကောင်ပဲပေါ့မြင်ပါတယ
်အဲ့ဒ
ီသတ္တိနိုင်ငံရေးသတ္တိဒါလည်းတက်မရောဒါတယောက်နေနဲ့သတ္တိဗမာနိုင်ငံဒါတယောက်နေနဲ့သတ္တိကိုဘုရားကြီးမူကြီးမင်းအောင်လာဝင်နိုင်လို့ရှိရမွေးနိုင်အောင်ကိုလေတော့အောင်ဆုံးသူတက်ကဟလာအပေးသူပြုလို့ရှင်တော့ကကျွန်တော်တို့လာလာတွေဖြစ်နေတယ်အဲ့လိုမဟုတ်ရင်တော့ဘလို့နီလန်းတွေဆက်ချာဖြစ်ဦးမှာမဟုတ်ဘူး
ဟုတ်ကဲ့တော့ဒီစကျွန်တော်လည်းလေးဖြတ်မိပြရစီဖြတ်ပြောပြရစီဒီ59စာလုံးပြင်ရေးမပြင်ရေးဆိုင်းငံ့ရေးစတဲ့အငင်းခုံပေါ့လေအခြေအနေဖြစ်နေတာကလည်းပဲတကယ်ကြတော့တမရဘက်ကလည်းမပြောပါဘူး NLD ဘက်ကလည်းတရားဝင်ပြောတာမရှိပါဘူးဟလာလက်ရှိဟိုတက်တန်းကုံတော့မဲ့အစိုးရဘက်ကပြောတာရှိပါတယ်လွတ်တော်အမတ်ထွက်သွားတဲ့လွတ်တော်အမတ်တွေဘက်ကပြောတာရှိပါတယ်တခါဒီကြားတွေအတွင်းမှာပဲတိတ်မကြငယ်ရပိုင်းတွင်းကပဲဒေါက်ဆန်းစုကြည်နဲ့ဘူဂျုံမူကြီးမေအောင်လိုင်းနဲ့နောက်တစ်ချိန်ထပ်ပြီးတော့ဆွေးနွေးကြတယ်ဒီအခြေအနေပြောဆိုဆွေးနွေးကြတဲ့အခြေအနေဖြစ်နေတဲ့ကြားထဲမှာပဲနောက်တစ်ချိန်ထပ်ပြီးတော့ဆွေးနွေးကြတယ်ဆွေးနွေးတဲ့ဟာကလည်းပဲဟိုဆွေးနွေးပွဲတွေမကောင်းဘူးလားလားမကောင်းဘူးဆိုတဲ့ပုံမျိုးမတွေ့ရပဲနဲ့ဟလာဆွေးနွေးတာတွေကချွတ်ချွတ်မောဖြစ်တယ်ဆိုတဲ့ပုံမျိုးတွေ့ရပါတယ်ဝင်းကြီးရွတ်တို့ကိုမေးတော့လည်းပဲဝင်းကြီးရွတ်တို့ကအဲ့လိုဖြေထားတာရှိပါဒါကရောအလားလားကောင်းလို့လူသူကမျှော်လင့်လို့မရဘူးလားခင်ဗျာ
โอเคကျွန်တော်เนี่ยအမျိုးလင့်ခြင်းနဲ့ခင်ဗျာပြောလင့်တဲ့သို့တော်လည်းပဲကျွန်တော်တို့ကတိတ်လွန်ခဲ့ပြီးတော့အကောင်းကြီးမြင်လို့
မှန်ပါတယ
်မရနိုင်လေဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘ
က်ကဆိုရင်ချက်တွေဖြစ်နေမယ်အဲ့ဆိုရင်ချက်တွေကပြည်သူလူထုကိုဟိုထုတ်မပြောတဲ့ဆိုရင်ချက်တွေကနှစ်ပေါင်း90လောက်ရှိပြီဟု
တ်ကဲ့အ
ဲ့တော့အခုတော့သူထုတ်ပြောတက်မတော်ဘက်ကထုတ်ပြောတဲ့နဲ့တချို့ဟာတွေပြောတဲ့နဲ့လူအဲ့တော့ဒီနေ့ပြောတဲ့တော့တော့အောင်သုံးလူကြီးဖြစ်တဲ့တွေ့အဲ့ဒီလမ်းကြောင်းပေါ်ရောက်နေပြီးတော့အဲ့တဖက်ကဆိုရင်ချက်တွေတဖက်ကလည်းဟိုသိုးရင်းစရာမဟုတ်ဘူးဆိုတော့ဟိုပြန်လဲရှင်းတိပြည့်ပြည့်တင်နေဆိုရင်တော့ဟာ ကျွန်တော်တို့ဟိုအလားအလာရှိတယ်တိုးတော့အဲ့ဒါကအချိန်ကောင်းယူနိုင်သေးတယ်လို့ကျွန်တော်တော့မြင်ပါတယ်ခင
်ဟုတ်ကဲ့ခင်ဗျာနောက်ထပ်ဆွေးနွေးမဲ့သောတာရှင်တွေထပ်ပြီးတော့ပါဝင်ပါစီကိုစောလွင်ကဲကိုစောလွင်ဘယ်လိုသဘောရပါသလဲ
ဟုတ်ကဲ့ပါကျွန်တော်ကဒီကြက်ရရုံကြီးပြောတဲ့ကောင်ခလေးတယောက်လုံးများအောင်မြင်လို့လားကျွန်တော်မသိဘူးပါဒီခလေးကစားစရာလုံးများတွေးနေတာတရားလို့အကြေဆုံးဟာလေကို4.6ဖြစ်ချင်း50ကိုစားလို့ရှိသေးပြီဥပဒေအငြိမ့်ကုန်ဖြစ်နေတဲ့အချိန်မှာဒီစကားမျိုးကိုပြောတာဒေါအောင်ဆဲစုကြီးရဲ့တန်းတားနဲ့ချွတ်မလို့ကဒီပုံမှန်ဖြစ်ပြီးမှဒီနိုင်ငံလေးကိုနိုင်ငံမှန်နိုင်ငံကချောက်ထားလိုက်လို့တကယ်လို့သူတို့ကအောက်ချင်လိုက်လို့ဆိုရင်ဘယ်လိုလုပ်ပါလဲ
ဟုတ်ကဲ
့နိုင်ငံလေးမှန်နိုင်ငံကချိလိုက်ပေါ့ချိလိုက်ဒီမှာချောက်ထားတဲ့ပိုင်းဆိုကျတော့မြန်မာနိုင်ငံဘုံနဲ့တော့ကြံလာနေဆိုရင်ဘယ်လိုလုပ်မှာလဲ။နော်။ဒါကြောင့်ဒီဟာကမဖြစ်နိုင်တာလေကိုသူကကြည့်ပြောရတဲ့အချိန်မှာဖြစ်နိုင်ပါလေ
။ဟုတ်ကဲ့ခင်ဗျာ။ကိုစောလွင်ကျေးဇူးအများကြီးတင်ပါတယ်။တခါရေးမျိုးကဥဆိုဝင်။ကဲရေးမျိုးကဥဆိုဝင်ကရောဘယ်လိုသဘောထားရှိပါသလဲခင်ဗျာ
။ကျွန်တော်ပြင်ရတော့ကျွန်မပြင်ရပါဗျာ။ကဘာလဲမှာဖုန်းတော့ဒီစစ်စင်တော့နိုင်ငံချစ်လာဖို့မြန်မာတီစီစီကောင်းကောင်းဒီလိုကောင်းကောင်းတော့ကျေးဇူးကြီးဆံကမြေမြေဖြစ်ပေါ်နေတယ်လို့မြင်ပါတယ်ဒီချက်မှာစီစီတွေကအားလုံးကိုမြေပြင်ကကောင်းကောင်းကိုအားစီပိုင်ဖြစ်ဖြစ်တဲ့အချက်တွေနေပြီးတာဒီလိုဒီရဲ့ဒီလိုဖောက်ပါကြည့်တဲ့အချက်ရလဲတော်တော်လေးမလေးကြီးလို့ပြောနေတာမှားပါဘူးဆရာဒီလိုဒီအဲ့ဒီတော့ဒါတော့ဆက်စစ်ရဖို့လို့အလေးလာခဲ့မှုပြည့်စုံပြီးတော့ခရီးခရီးတဲ့တော့ပေါ်ပါနဲ့လူတွေဒီကိုအောက်ကောင်ရောင်းနေတဲ့အားလုံးရဲ့ဒီလိုလူသားခံရတဲ့ပေါ်ပေါ်ဒီကိုစီးရီးရပြီးပြီးတော့အကောင်းဆုံးလူနဲ့အားလုံးဝမ်းမြောက်ပြီးခေါ်ရဲဒီစေပါလို့ဒါတက်မတော့ပါလို့အတင်လို့ပါလေ
ဟုတ်ကဲ့ခင်ဗျာ
ဒီနေ့နဲ့ဒီခေတ်လေးဆိုတော့ဒါတော့ခင်ဗျားလည်းဆက်တော့
ဟုတ်ကဲ့ရေမျိုးကဦးဆိုရင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ဒီ email နဲ့ပေးပို့ပြီးတော့ဆွနွေထားတဲ့သောတာရှင်တွေထဲမှာလည်းပဲကဝါမျိုးကကိုစထွန်းကျော်ကဆိုင်းငံ့တာပြင်ဆင်တာမဟုတ်တဲ့အတွက်မပြင်ကျင်တဲ့သူတွေအတွက်စိုးရိမ်စရာမဟုတ်ပါဘူးတဲ့ဆိုလိုတာကတော့ဆိုင်းငံ့ဖို့ဆိုတဲ့သဘောထားမျိုးသူကရှိပါတယ်59ဆလုံးမပြင်မဲ့တာသမီနိုင်ငံသားဖြစ်ခွင့်ကိစ္စ1982ခုဥပဒေအရရှောက်ထားမယ်လို့ပြောတာတဲ့တော်စုအတွက်59ဆလုံးကိုချွင်းချက်ဖြစ်စာသားနဲ့လွှတ်တော်အတွင်းမှာမဲခွဲဆုံးဖြတ်တင်ပါတယ်တဲ့ဒါနောက်ထပ်သောတာရှင်ဒူးပါနောက်သောတာရှင်ဒူးကလည်းပဲဒေါ်ဆန်းစုကြည်တမရဖြစ်ရဗမာပြည်သူလူထုအများစုရဲ့ဆန္ဒဖြစ်ပါတယ်သူရဲ့သားတွေကဒေါ်ဆန်းစုကြည်တမရဖြစ်ရအတွက်တောင်းဆိုနေကြတာမဟုတ်ပါဒေါ်ဆန်းစုကြည်သားတွေနိုင်ငံသားဖြစ်ရဖြစ်ရသူတို့ရဲ့ကိုယ်ရေးကိုယ်တိုင်ကိစ္စသာဖြစ်ပါတယ်တဲ့ဒီမှာလူထုကတောင်းဆိုတာပါဒေါ်ဆန်းစုကြည်သားတွေနဲ့မဆိုင်ပါဘူးဆိုတဲ့သဘောနောက်သောတာရှင်ဒူးကလည်းပြောပါတယ်ဆိုတော့ရတင်းဆိုရင်ကျွန်တော်ကြားထဲမှာသောတာရှင်တွေဆွေးနွေးတာကိုနားထောင်ရတဲ့အတွေ့တစ်ခုပေါ်ပါတယ်ဟလာတတ်ချုပ်နေဒေါ်စုနဲ့တွေ့တာကျွန်တော်တို့ဒီချိန်နဲ့ဆိုရင်3ချိန်ရှိပါပြီပေါ့3ချိန်ဆိုတဲ့အခါကျတော့ရှိတဲ့ဒီလိုကလည်းပဲဒါတိတိကျကျပြောတာတော့မရှိပါဘူးထပ်ပြီးတော့ဟလာမလာ18ရက်နေ့မှာဒုသမရရွေးချယ်ရေးလုပ်ငန်းစဉ်စပါမယ်ကျွန်တော်တွေးမိတာကတကယ်လို့များပြေးလဲပြီဆိုပါတော့တွေးဆွေးနွေးတဲ့အခါမှာဒီအဖူတိဖြစ်နေတဲ့ကိစ္စတွေကပြေးလဲတဲ့ဆိုရင်တော့တစ်ဖက်မဟုတ်တစ်ဖက်ကဒီကိစ္စပေါ်မှာတည်တူတူဝမ်းသာသွားအောင်ဂျားတွေကရှုပ်ထွေးနေတာတွေဟလာဂျားတွေကခြေဝင်ထိုးတယ်လို့ယူဆတာတွေစကားဝင်နှောက်တယ်လို့ယူဆတာတွေရှင်းသွားအောင်ထုတ်ပြောလိုက်ရုံပဲပေါ့အဲ့တော့လုံးလုံးမပြေလေသေးလို့ဒါတစုံတစားမှထုတ်ပြောသေးတာလို့ကျွန်တော်အဲ့အတွေ့မျိုးဝင်မိပါတယ်ဒေါက်တာတင်းဆွေဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ခင်ဗျအဲကျွန်တော်လည်းပဲဒီဒီလိုအချက်လက်ကိုမငင်းစရာအကြောင်းမရှိပါဘူးသို့တော်လည်းပဲအဲဒေါ်အောင်ဆန်းစစ်ကြီးပဲဖြစ်ဖြစ်နောက်တစ်ခုတက်မတော်ကြီးတစ်ခုလုံးပေါ့နော်ကိုယူမင်းအောင်လိုက်ဦးဆောင်တဲ့တက်မတော်ကြီးတစ်ခုလုံးဘက်ကပဲဖြစ်ဖြစ်ကြည့်လိုက်ရင်တော့ကအဲသူတို့လည်းအလေးအနက်ဟိုထားပြီးတော့ဆောင်ရွက်ကြတယ်လို့ကျွန်တော်မြင်ပါတယ်အဲတော့ဟိုလာပြည်သူလူထုဟလာဟိုစွရင်စိတ်ကြီးကဲတာကိုညှိနှွားအောင်ဟိုလှုပ်ကြစို့ဆိုတော့ဟိုအမြင်မျိုးတော့သူတို့ကျွန်တော်တော့သိထားမယ်တော့မထင်ဘူးခင်ဗျဟု
တ်ကဲ့
သူတို့ဟုတ်ကဲ့ဟိုဟိုလှုပ်တဲ့လှုပ်ထွက်တာတွေလုပ်နေကြတဲ့အတွေ့အဲဒါမပြောသင့်သေးတဲ့အချိန်မို့လို့မပြောတာလို့ကျွန်တော်ကယူဆတယ်။တနည်းအားဖြင့်ဒီနှစ်ဦးလုံးနှစ်ဖက်လုံးပေါ့နော်။ဟိုလေးလေးနက်နက်နဲ့ဟိုလူကြီးပြီးပြီးပေါ့နော
်။ဟုတ်ကဲ့။
အတိုင်းပြည်မှာတာဝန်ရှိသူပုဂ္ဂိုလ်တွေပြီးပြီးဆောက်ရနေကြတယ်လို့တော့ ကျွန်တော်မြင်ပါလေ
ဟုတ်ကဲ့ခင်ဗျာ
တို့ကတော့ဟိုအကဲဖြတ်ချက်ကတော့ဟိုစိတ်စိတ်ကတော့စိတ်စောကြစိတ်လောကြတာတပေါ့
မှန်ပါတယ်လူတို့ကစောင်းရတာကြာလာပါပြီနှစ်ပေါင်းများစွာရှိပါပြီအဲ့ဒီတော့လည်းပဲစိတ်အေးလက်အေးစိတ်ချလက်ချလေးရှိခြင်းရှိတဲ့အခြေအနေမျိုးရောက်ချင်တာကတော့လူတို့ဘက်ကမဲဆန္ဒရှင်တွေဘက်ကမမှားဘူးလို့ကျွန်တော်တို့ဒီလိုပဲယူဆပါတယ်ကျွန်တော်နောက်ထပ်သောတာရှင်တူကြံနေပါတယ်စလိုင်းဘွေကုန်းပါကဲစလိုင်းဘွေကုန်းပြောပါခင်ဗျာ
โอเคဦးရထွပြောတဲ့ဥစ္စာဒီဥစ္စာကထေခံဥပဒေရဲ့ပြဿနာမဟုတ်ဘူးသူစုတွေမြေသားစုပြဿနာဆိုတဲ့ဥစ္စာကပြည်သူတယောက်နေတဲ့အင်တာမဒေါတာထွဆရာဖြစ်တယ်ဒီဥစ္စာကသူတို့ကအရင်နိုင်ငံသားနိုင်ငံချမ်းသာအရင်ခံယူသလားနောက်2000စီပွဲစီပုံကအရင်လာသလားဆိုတဲ့ဥစ္စာကိုလည်းဦးရထွလည်းနားလေပိုးလေးလိုတယ်ဆိုတာစကားတော့ပြည်သူတွေအတွက်မကောင်းတဲ့စကားဖြစ်တယ
်
နောက်စစ်စစ်နှင်းချက်ခါစစ်စစ်နှင်းဥပဒေရလည်းပဲသူချွေးမကဒီတော့နိုင်ငံသားဖြစ်ဖွယ်တွေ့လဲမလွေထားတဲ့ကိစ္စဖြစ်တယ
်။ဟုတ်ကဲ့။
တော့ကျွန်တော်အမြင်ကတော့စိုက်ငန်းတာပဲဖြစ်ဖြစ်တင်းစင်တာပဲဖြစ်ဖြစ်လို့စုသမရဖြစ်ဖွယ်တွေ့တော့ကာချုပ်နဲ့တူနဲ့ပြည်နေတယ်ဆိုရင်တော့အဆင်ပြေလိမ့်မယ်ထင်တယ်
။ဟုတ်ကဲ့။ဒါ
ကြောင့်လေကျွန်တော်တို့စုကိုလူတွေအားလုံးကမြင်နေပြထားတယ်။ကာချုပ်ကလည်းစစ်တပ်ကမြင်နေပြထားတော့ကြံတဲ့လူတွေအခုချိန်မျိုးမှာအဲ့လိုမျိုးစကားတွေပြောနေအချိန်မဟုတ်ဘူးလို့ကျွန်တော်အဲ့လိုမြင်နေဆရာ
။ဟုတ်ကဲ့ဗျာကိုစလိုင်းပွေကုန်းတိတ်ကောင်းပါတယ်ကျေးဇူးအများကြီးတင်ပါတယ်။ဆရာတော်တင်းဆိုရင်နောက်ဆုံးအချုပ်လေးကျွန်တော်တို့10မိနစ်လောက်ကြာပါသေးတယ်။ဆိုတော့ကဲဒေါန်ဆန်းစုကြည်တမရဖြစ်တဲ့ကိစ္စမအောင်မြင်တော့ဘူးဆရာရေမဖြစ်တော့ဘူးဒေါန်ဆန်းစုကြည်ကိုလည်းတမရထက်ကနေမယ်လို့ပြောထားပြီးသားဘာပြဿနာရှိလဲဒီကိစ္စကိုကျွန်တော်တို့အခုလောလောဆယ်ဘေးဖယ်ထားလိုက်လို့မရဘူးလား
အော်အဲဘေးဖယ်ထားမရရင်တော့ထားရမှာပေါ့နော်သို့သော်လည်းပဲကျွန်တော်တို့ကြည့်ရမှာပြည်သူလူထုပဲခင်ဗျာဘာပဲဖြစ်ဖြစ်နော်ကျွန်တော်တို့ဒီမိုကရေစီလည်းပြောထားတယ်အယူကပေါ်ကြီးမှာလည်းအဲ့လိုတကယ်ဟိုတကယ်ကိုမဖြစ်နိုင်ဘူးဆိုတာကိုဖြစ်နေအောင်ဖြစ်အောင်လုပ်ပြခဲ့တဲ့ပြည်သူလူထုရဲ့မျက်နှာနဲ့ပြည်သူလူထုရဲ့အဲစိတ်ဆန္ဒကိုတော့ကျွန်တော်တို့အလေးစား
အဲ
့လိုယူဆတယ်ခင်ဗျကျွန်တော်အမှန်တမ်းအရေးကြီးတယ်လို့ယူဆပါတယ်ဖွဲ့စည်းပုံစာရွက်တဲ့ရေးရတဲ့ပါတယ်ဖြစ်နေနေဟိုအတိတ်ကြောင့်ဆိုရင်မှုတွေပါတယ်ဖြစ်နေနေပေါ့နော
်ဟုတ်ကဲ့
ပြည်သူလူထုဆန္ဒကိုမမကကအကောင့်ထဲပို့နိုင်အောင်တနည်းအားဖြင့်လက်ခံနိုင်တော့တဲ့အဆင့်ပေါ့နော်တရားခိုင်လို့
တ
ရားရခိုင်လို့မဟုတ်တော့မှအဲ့အဆင့်တော့ဘာပဲဖြစ်ဖြစ
်
တယ်လို့ကျွန်တော်ယူဆရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာကျွန်တော်တို့အချိန်ဟုတ်ကဲ့ပါဆရာကျွန်တော်တို့အချိန်တလောက်ပဲရလို့ပါဒေါက်တာတင်းဆွေကျေးဇူးအများကြီးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သောတာရှင်တွေအားလုံးအထူးသဖြင့်နားဆင်တဲ့သောတာရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတာပေါ့ခင်ဗျာ
ထလို့သူမဆုံမနဲ့အတူကိုကြောကြောသိန်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါဒီစီစဉ်ခုလိုစနေနေ့ညပိုင်းမှာအစ်တထုတ်လင်းပေးနေပြီပြန်လဲထုတ်လင်းချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်ဒါအပြင် VOA ကလည်းခုအတန်လွှင့်နေတဲ့တနအိစာစီစဉ်အားလုံးအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင်ရှင်
လေပြားနိုင်ငံမှာ IS Islamic စစ်သွေးကြွအဖွဲ့ပေါ်မနေ့ကအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်နိုဝင်ဘာလတည်းကပြန်ပြီးဆွဲခံထားရတဲ့ဆာဗီယာတိုင်းရင်းဝန်ထမ်းနှစ်ဦးတေဆုံးသွားခဲ့ပါတယ်။မနေ့ကဒီလေကြောင်းတိုက်ခိုက်မှုထဲမှာနိုင်ငံအနောက်ပိုင်းက IS စစ်သွေးကြွတင်တန်းချောင်းကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆာဗီယာနိုင်ငံရဲ့ဝန်ကြီး Ivica Dessy အနေနဲ့ဒီနေ့ပဲ background မြင်မှာသတင်းစာရှင်းလင်းမယ်လို့ပြီးအခုလိုထုတ်ပြန်လာမှာဒီတေဆုံးသူနှစ်ဦးဟာတိုင်းရင်းဆက်သွေးရရှိ Sladajana Stankovic နဲ့ကားဒရိုင်ဘာဂျွန်ဖီကာစတက်ပစ်တို့ဖြစ်တယ်လို့ရှင်းပြခဲ့ပါတယ်။ဆီးရီးယားနိုင်ငံကတိုက်ခိုက်မှုတွေကိုခိတ္တရထားဖို့စီစဉ်ထားတဲ့အချိန်မနေ့ကအောင်မြင်မှုမရခဲ့တဲ့နောက်အမေရိကန်နဲ့ရုရှားနိုင်ငံတွေဟာဆီးရီးယားအပြစ်ခတ်ရဲ့ဆဲရေးအတွက်ဂျာဝင်ညှိနှိုင်းပေးဖို့ဆွေးနွေးမှုတွေစတင်လိုက်ပါပြီ။ဆီးရီးယားမှာလက်နက်ကိုင်တပ်တွေဝိုင်းခံထားရတဲ့ဒေသတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ရမှာအထောက်အကူဖြစ်စေဖို့ရန်လိုတိုက်ခိုက်မှုတွေကိုကာလရှည်ရထားပေးဖို့နည်းလမ်းကိုရှာဖွေကြဖို့အတွက်နိုင်ငံကတာဝန်ရှိသူတွေဟာမနေ့တောက်ကြတဲ့ညနေကဂျနီဗာမြို့မှာစတင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU ဥရောပသမဂ္ဂမှာဗြိတိန်နိုင်ငံအဖွဲ့ဝင်ဖြစ်ဆက်လက်ပါရှိရေးပေါ်ဆန္ဒခိုင်ပွဲကိုဇွန်လ23ရက်နေ့မှာလုပ်သွားမယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ဂျောင်းနီလန်အမှတ်30မှာရှိတဲ့သူ့ရဲ့ဝန်ကြီးချုပ်အိမ်ပြင်ပမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကင်မရွန်ကဗြိတိန်အနေနဲ့အဖွဲ့ဝင်28နိုင်ငံပါတီ EU ဥရောပသမဂ္ဂအဖွဲ့ထဲမှာဆက်နေသွားဖို့အစိုးရအဖွဲ့ကအတည်ပြုဆုံးဖြတ်ထားတယ်လို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချက်ကိုကိုဝင်းမင်းကပြောပြပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American Thematic ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန္ဒလောပါ။
This program has come to you from the Voice of America, Washington.